Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဒေါက်တာရှင်များရှင် PV American တန်ရဲ့2020ခုနှစ်အောက်တိုဘာလ6ရက်အင်္ဂါနေ့ညပိုင်းအစီအစဉ်လေးကို American ပြည်အောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ1925 32နဲ့လိုင်းလမီတာ190ရူကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးပါမယ်ရှင်ကမ္ဘာတဝန်းခန့်မှန်းကြီးလူ10ယောက်မှတယောက်နှုန်းကိုရိုနာဗိုင်းရပ်စ်ကူးစက်နိုင်ခြေရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောပါတယ် WHO ရဲ့ခန့်မှန်းချက်တွေအရကမ္ဘာလူဦးရေရဲ့ဆေးရခိုင်နှုန်းရောဂါကူးစက်နိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့အရေးပေါ်ကျန်းမာရေးအစီအစဉ်ကြီးကမိုက်ကယ်ရိုင်ယန်နာတင်းနလာနေကပြောပါတယ်ဒီခန့်မှန်းချက်အရတကမ္ဘာလုံးအတိုင်းအတာနဲ့ရောဂါကူးစက်နိုင်ခြေတန်း960ကျော်ရှိပြီးဒါဟာအခုလက်ရှိကူးစက်သူအရေအတွက်ထက်အဆပေါင်း20လောက်ပိုပြီးတော့များပါတယ် Johns Hopkins Coronavirus သုတေသနစင်တာစီးရင်တွေအရလက်ရှိတကမ္ဘာလုံး Coronavirus ကူးစက်သူ35သန်းရှိပြီးသေဆုံးသူကတသန်းကျော်ရှိပါတယ်ဥရောပတလွားဂျာမနီနိုင်ငံမှာတနင်္လာနေ့ကအထိကူးစက်သူ3သန်းကျော်ရှိပြီးဗြိတိန်မှာ9သန်းနဲ့ Spain မှာ8သန်းကျော်ရှိပါတယ် American နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်အတွင်းအထူးသဖြင့်အနောက်ပိုင်းနဲ့အနောက်မလေပိုင်းပြည်နယ်အတော်များများမှာယောဂကူးစက်မှုနှုန်းတိုးလာတယ်လို့ Washington Post သတင်းစာကဖော်ပြပါတယ်အခုထိနိုင်ငံတွင်းကူးစက်မှု 9.4 သန်းကျော်နဲ့သေဆုံးသူက 2,000 နီးပါးရှိပါတယ်ရှင်မလေးရှားမှာ COVID-19 ကူးစက်မှုနှုန်းမြင့်တက်လာတဲ့အတွက်အစိုးရရဲ့ကာယောဂထိန်းချုပ်ကင်တွေပုံတွေနဲ့ပတ်သက်ပြီးတော့ကွာလာလမ်ပူမြို့ကန်တွေမကြည်မနှံဖြစ်နေကြပါတယ်။နိုင်ငံနည်းယောဂကူးစက်တဲ့နှုန်းတိုးလာတယ်လို့ဝန်ကြီးချုပ်မွေရင်ယာစင်ကိုတိုင်လည်း COVID-19 ကူးစက်ခံထားရတဲ့အစိုးရဝန်ကြီးတူနဲ့ထိတွေ့ခဲ့တာကြောင့်တီကြခွဲပြီးတော့အနေထိုင်နေရပါတယ်။လက်တလောမလေးရှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုလှိုင်းတင်နေကြုံတွေ့ရဖို့ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကသတိပေးထားပါတယ်။ဖိလစ်ပိုင်မှာဒီကနေ့ COVID-19 ကူးစက်သူ 2,000 ကျော်နဲ့သေဆုံးသူ 25 ယောက်ရှိတဲ့အတွက်ဒါဟာ15ရက်အတွင်းမှာအသေးပြောင်းနှုန်းအနည်းဆုံးဖြစ်ပါတယ်။ဖိလစ်ပိုင်ကအခုထိကူးစက်သူပေါင်း 32,600 ကျော်နဲ့အရှိတောင်အာရှမှာကူးစက်မှုနှုန်းအများဆုံးဖြစ်နေတာပါ။သေဆုံးသူက 9,800 ကျော်ရှိပါတယ်ရှင်။COVID-19 ကူးစက်ခံထားရသူသမ္မတဒေါ်နယ်ထရမ့်ဆေးရုံကနေအင်ဖီရိုကိုပြန်ရောက်လာပြီးတဲ့နောက်သမ္မတနဲ့မိသားစုကိုနိုင်မလန်ဆောင်ကြည့်ကူတာပေးမယ်ဆေးအဖွဲ့လည်းအင်ဖီရိုမှာရောက်ရှိနေပြီးဖြစ်ပါတယ်။သမ္မတရဲ့တမားတော်ကြီးဖြစ်တဲ့ဒေါက်တာရှွန်ကွန်လီကပဲဆေးရုံမှာတောင်းရင်ယူသလိုအင်ဖီရိုမှာဆက်ပြီးတော့တောင်းရင်ယူမှာဖြစ်ပါတယ်။အရေးပေါ်ကူတာနိုင်တဲ့အနေအထားကတော့ဆေးရုံတည်ုံလောက်ပြည့်စုံမှာမဟုတ်ပေမယ့်အင်ဖီရိုဆေးဝန်ထမ်းအဖွဲ့ဟာ24နိုင်တာဝန်ထမ်းဆောင်မှဖြစ်တယ်လို့ထိတ်တန့်ဆရာဝန်တွေသူနာပြုရင်းနဲ့ဖွဲ့စည်းထားတာဖြစ်တယ်လို့လည်းသမ္မတရဲ့တမားတော်ဒေါက်တာရှွန်ကွန်လီကပြောပါတယ်ဒေါက်တာကွန်လီဦးဆောင်တဲ့အင်ဖီရိုဆေးဝန်ထမ်းအဖွဲ့မှာဝန်ထမ်း30ပါရှိပါတယ်စံသက်ခံတခံကိုအင်ဖီရိုမြင်ကြီးတက်မှာထားရှိတယ်လို့ပို့ပြီးတော့ကြီးမားတဲ့ရုံခန်းတစ်ခုကိုတော့အင်ဖီရိုနဲ့တွဲရဲ့အိုက်ဆန်ဟာဝါအဆောက်အဦမှာထားရှိပါတယ်သမရနဲ့သမရရဲ့မိသားစုဝင်တွေဒုတိယသမရအင်ဖီရိုဝန်ထမ်းတွေနဲ့လိုအပ်ရင်နိုင်ငံခြားကဧည့်သည်ခေါင်းဆောင်တွေနဲ့အင်ဖီရိုကိုလေ့လာဖို့လာရောက်သူခရီးသွားတွေပါစေကူတာမှုခံယူနိုင်မှာဖြစ်ပါတယ်။အင်ဖီရိုဆေးဝန်ထမ်းအဖွဲ့ကပုံမှန်ဆေးစစ်တာကအစဆေးထုတ်ပေးတာနဲ့အရေးပေါ်ကုသရေးလုပ်ငန်းတွေအထူးတာဝန်ယူမှာဖြစ်ပါတယ်။အခြေအနေဆိုးတဲ့လူနာရှိလာရင်တော့အင်ဖီရိုဆေးအဖွဲ့ကအခြေအနေကိုတည်ငြိမ်အောင်လှုပ်ဆောင်ပေးပြီးဆေးရုံကိုအမြန်ဆုံးပို့ဆောင်နိုင်အောင်လှုပ်ဆောင်ပေးမှာဖြစ်ပါတယ်။အင်ဖီရိုကိုတည်င်းလာယူတဲ့တည်င်းသမားတွေကို COVID-19 ဆန့်သက်စစ်ဆေးမှုကိုလည်းအင်ဖီရိုဆေးအဖွဲ့ကပဲတာဝန်ယူသွားမှာဖြစ်ပါရဲ့ရှင်။2020ခုနှစ်အတွက်ရပဗီဒာဆိုင်ရာနိုဘယ်ဆုရှင်3ကိုရှီရင်တောင်းဝင်အကယ်ဒမီကနေဒီကနေ့အင်္ဂါနေ့မှာကြေညာလိုက်ပါတယ်။အဂါတာကတွင်းနဲ့ကြီးတွေနဲ့ပတ်သက်လို့ကဘာသူကဘာသားတွေပို့ပြီးတော့နားလည်အောင်ရှာဖွေလေ့လာတက်တည်ပြနိုင်ခဲ့လို့သူတို့ကိုအခုလိုနိုဘယ်ဆုချီးမြှင့်ခဲ့ရလို့ဆွေဒင်တော်ဝင်အကယ်ဒမီကဂိုရန်ဟန်ဆန်ကပြောပါတယ်။ဗြိတိန်သိပ္ပံပညာရှင်ရော့ဂျာပန်ရိုးစ်ကအယ်ဘတ်အိုင်စတိုင်းရဲ့နိုင်ရှင်မှုသီအိုရီပေါ်မှာအခြေခံပြီးတင်ချာနည်းနဲ့အာဂါသာတွင်းနဲ့ကြီးတွေရှိကြောင်းသက်တည်ပြနိုင်ခဲ့လို့အခုလိုနိုဘယ်ဆုချီးမြှင့်ခံရတာပါ။သူကဒီနှစ်ယူပါပေးတဲ့နိုဘယ်ဆုရဲ့ချီးမြှင့်ငွေတစ်ဝက်ကိုရရှိမှာဖြစ်ပါတယ်။ကျန်တဲ့နိုဘယ်ဆုတစ်ဝက်ကိုတော့ဂျာမန်လူမျိုးရိုင်ဟတ်ဂန်ဇယ်နဲ့အမေရိကန်ကAndrea Gensu ကရရှိမှာဖြစ်ပါတယ်သူတို့နှစ်ဦးက Galaxy Linden ဗဟိုချက်မှာရှိတဲ့ကြီးမားကျယ်ပြန့်လို့နဲ့တွင်းနဲ့ကြီးတစ်ခုကိုရှာဖွေတွေ့ရှိခဲ့ကြတာဖြစ်ပါတယ်ယူပါဗီရာနိုဘယ်ဆုဖြည့်ရွှေတစ်စိမ့်နဲ့ American Dollar 1.3 သန်းကိုဆွေဒင်တော်ဝင်အကယ်ဒမီကပေးအပ်သွားမှာဖြစ်ပါတယ်မနေ့တနင်္လာနေ့ကဆေးပညာဆိုင်ရာနိုဘယ်ဆုရှင်တွေကိုနိုဘယ်ဆုပေးရေးကော်မတီကကြေညာခဲ့ပြီးဖြစ်ပါတယ် နောက်ရက်ဒီမှာတော့ဓာတုပိဒါစပိငင်းငင်းနဲ့စီးပွားရေးဆိုင်ရာနိုဘယ်ဆုတွေကိုဆက်လက်ပြီးတော့ကြေညာပေးသွားဖို့ရှိပါတယ်ရှင်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိဒိုင်းဒိုမီတာ19 kHz 1545တုံညဒိုင်းဒိုမီတာ25 kHz 1783တုံညဒိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဦးဝမှာဒိုင်းလမ်းမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ကျွန်တော်ဝင်းမင်းပါအင်ကာနေညဗီအိုအမေရိကန်တန်ရဲ့ထိတ်တန့်ရသတင်းတွေကိုဆက်ပြောပြနေပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုအနေနဲ့ဩစတြေးလျအိန္ဒိယနဲ့ဂျပန်ကနိုင်ငံသားရေးဝန်ကြီးတွေနဲ့စီဝေးဘွဲ့ကိုတိုကျိုမှာစလိုက်ပါပြီ။အမေရိကန်နဲ့တရုတ်ဆက်ဆံရေးပြပြနေချိန်မှာအခုလိုအာရှဒေသအတွင်းကမဟာမိတ်တွေနဲ့ညီညွတ်မှုပြရေးအမေရိကန်ဘက်ကဂျိုးပန်းလာချိန်မှာဒီစီဝေးဖြစ်လာတာပါ။ Quad အဖွဲ့လို့လည်းသူကခေါ်တဲ့ Indo-Pacific ဒေသကဒီ၄နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေဆွေးနွေးပွဲအတွက်အခုလိုဂျပန်ကိုသွားခဲ့တာက2019ဇူလိုင်တုန်းကဝန်ကြီးပွန်ပီယိုရဲ့အာရှခီးစဉ်အပြီးနဲ့ကိုဗစ်ကမ္ဘာကပ်ရောဂါဖြစ်လာချိန်မှာပထမဆုံးထူးထူးခြားခြားသွားရောက်တာဖြစ်ပါတယ်။ဒါပေမဲ့ဒီတစ်ခေါက်အာရှခီးစဉ်မှာသမ္မတဒေါ်နယ်ထရန့်ကိုဗစ်ရောဂါဖြစ်ချိန်နဲ့တိုက်ဆိုင်နေတာကြောင့်တရက်ပင်နေဖို့ဆုံးဖြတ်ချက်ကြောင်းလိုက်ပြီးမွန်ဂိုလီးယားနဲ့တောင်ကိုရီးယားကိုဆက်သွားဖို့ခီးစဉ်ကိုလည်းဖြတ်သိမ်းလိုက်ပါတယ်။အမေရိကန်တရားရုံးချုပ်အနေနဲ့ထုံတန်းစင်လာရင်းတဲ့ဘက်ကြောင်းသွားမဲ့စိုးရိမ်မှုတွေပေါ်လာနေချိန်မှာရှေးရုစင်လာထိုင်တရားသူကြီးနှုတ်ဦးအနေနဲ့အရင်တုန်းကလိန်တူချင်းလက်ထပ်ခွင့်ပြုရတာပေါ်ဝေဖန်မှုအစ်စ်တွေလှုပ်ဆောင်လိုက်ပါတယ်။မြန်မာပြည်အားလည်းပြည်ပြန်ဖွင့်လိုက်တဲ့ဒီတရားရုံးချုပ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တယ်လီဖုန်းနဲ့သာကြားနာမှုတွေပြန်ဆလုပ်နေချိန်ဟာမကြာခင်ကခွဲလွန်ခဲ့တဲ့အထင်ကရတရားရုံးချုပ်တရားသူကြီးရုသ်ဗေဒါဂင်းစပန်နေရာမှာအစင်လာထိန်တရားသူကြီးတူနဲ့အစားထိုးမှစွန့်ရချင်းနဲ့တိုက်ဆိုင်နေပါတယ်။ဒီတရားရုံးချုပ်ပြန်ဖွင့်မှာကွယ်လွန်ခဲ့သူဒုတိယမြောက်မျိုးသမီးတရားရုံးချုပ်တရားသူကြီးဂင်းစပတ်အတွက်အောက်မွေးပွဲအဖြစ်ခေတ္တငြိမ်သက်မှုပြုခဲ့ပေမဲ့ကျန်ဆက်ဆက်ချင်းမှာပဲတရားသူကြီးကလရက်စ်ထောမတ်စ်နဲ့ဆမ်မြူအယ်အလီချိုတို့ပေါင်းပြီးအခုလိုကြေညာချက်ထွက်ခဲ့တာကြောင့်သမ္မတဒေါ်နယ်ထရမ့်ကအစားထိုးဖို့အဆိုပြုထားတဲ့အေမီကော်နီဘာရက်ကိုအချက်လွတ်တော်ကအတူပြုပေးကလက်ရပဲရင်းသွားမှာစွန့်ရနေကြတာပါတကယ်တော့ကန်စီတီပြည်နယ်ကမြို့နယ်စီးတူးကဒီလိန်တူချင်းထိမ်းမြားမှုလိုင်စင်ထုတ်ပေးခဲ့တဲ့အပေါ်ကန့်ကွက်ထားမှုတွေထင်မြင်ချက်ပေးရမှာတရားသူကြီးထော်မတ်ကအရင်ကုလိုလက်ထပ်ခွင့်ကို၅မဲ၄မဲနဲ့ကတ်နိုင်ပြီးဖွဲ့စည်းပုံအရအဓိပ္ပာယ်ဖွင့်ခဲ့ပေမဲ့စာသားအတိအကျအခုလိုပြဋ္ဌာန်းထားတာမရှိဘူးလို့ထောက်ပြလိုက်ပါတယ်ဒါအပြင်တရားသူကြီးထော်မတ်ကဆက်ပြီးအရင်ဒီဆုံးဖြတ်ခဲ့မှုကြောင့်ဘာသာရေးကိန်းဆိုင်သူတွေအနေနဲ့အမျိုးသားနဲ့အမျိုးသမီးတူးချင်းတာပဲလက်ထပ်ခွင့်ရှိတယ်လို့မှတ်ယူတာဟာတခြားစဉ်းစားချက်တွေကိုသီးမခံတာဖြစ်တယ်လို့တစိမ့်တက်ခံခဲ့ရကြောင်းဝေဖန်လိုက်ပါတယ်။ VOA American တန်ရဲ့ယာယီညွှန်ကြားမှုအနေနဲ့ကြီးကြပ်ရေးအဖွဲ့ဖြစ်တဲ့ American ကမ္ဘာသတင်းမီဒီယာဌာန USATM ကမလျော်မကန်ဝင်ဆက်ဖို့လုပ်တာတွေမှန်သမျှပြစ်ပယ်ထားတင်တယ်လို့အောက်လက်ပြောင်းနိုင်ငံခြားရေးကော်မတီဥက္ကဋ္ဌကကြေညာလိုက်ပါတယ်။ American နိုင်ငံကြီး NPR Radio ကနေဒီ USATM အရာရှိတွေအနေနဲ့VOA အင်ဗီယိုသတင်းတော်စတီဖာမန်နဲ့ပတ်သက်တဲ့ထောက်ထားတွေကိုစုဆောင်းနေတယ်လို့သတင်းလွှင့်ခဲ့ပြီးအခုလိုကြေညာချက်ထွက်လာတာပါ USAGM ကြီးကဲ Michael Pack အနေနဲ့ USAGM အဖွဲ့ရဲ့လူမှုကိစ္စ Social Media ဆိုင်ရာမူဝါဒဆိုင်ရာပြန်လည်သုံးသပ်ညွှန်ကြားထားတာနဲ့ပတ်သက်လို့ USAGM ဝန်ထမ်းတွေကိုပေးပို့ခဲ့တယ်လို့လည်း NPR သတင်းမှာဖော်ပြပါတယ် VOA နဲ့ခြားနိုင်ငံတကာမီဒီယာ၄ခုကိုကြီးကြပ်ရတဲ့ဒီ USAGM အဖွဲ့အမှုဆောင်အရာရှိချုပ်အဖြစ် Michael Pack ကိုသမ္မတကစုံလကခန့်ခဲ့တဲ့နောက်ဒီသတင်းဌာန၄ခုကထိဆုံးရာရှိတွေကိုချက်ချင်းထုတ်ပြီး view ညွှန်ကြားမှုဖြင့် Alice Devarez ကို Mr. Pack ကယာယီခန့်ထားခဲ့ပါတယ်။အောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌဖြစ်တဲ့ New York Democratic မှာ Elliot Engel ရဲ့ကြေညာချက်ထဲမှာအခု USAGM ရဲ့နောက်ဆုံးလုပ်ရက်ဟာအရင်စိုးရိမ်စရာဖြစ်ခဲ့တဲ့မလျော်မကန်ကလစားရှည်လုပ်ရက်မှတ်တမ်းတွေပေါ်ထပ်တိုးလုပ်လာတာဖြစ်တယ်လို့သတိပေးလိုက်ပါတယ်။အောက်လွှတ်တော်နိုင်ငံခြားရေးကော်မတီက Republican Party ခေါင်းဆောင် Michael McCaul ကလည်းသမ္မတခန့်ထားတဲ့ USAGM အရာရှိတွေဘက်က VOA သတင်းတော်တူကိုစုံစမ်းတာတွေလုပ်နေတဲ့ဆိုတဲ့သတင်းကိုသူ့အနေနဲ့စီစစ်ကြည့်နေတယ်လို့ပြောထားပါတယ်။ USAGM ပြောခွင့်ရသူကတော့ Agency ကြီးကြပ်ရတဲ့သတင်းဌာနကသတင်းတော်တွေအကြားအကျိုးစီးပွားပဋိပက္ခဖြစ်မှုတွေနဲ့လူမှုကွန်ရက်အုံပြုံမှုတွေနဲ့ပတ်သက်လို့ဟိုးရင်တွေကညွှန်ကြားစီမံတာမျိုးတွေရှိခဲ့တယ်လို့ email ကတစ်ဆင့်တုံ့ပြန်ထားပါတယ်ခင်ဗျ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဆေးရုံဆင်နိုင်လာကြောင်း ယင်းညွန့်နယ်သူတွေယုံကြည်မှုပြန်တက်လာပြီးအာရှဈေးကွက်အညွန့်ကိန်းတွေခန့်ခိုင်မှမှထပ်တက်လာကကိုဗစ်ဆိုင်ရာထောက်ပံ့ရေးဥပဒေကြမ်းတဲ့အတွက်လည်းမျှော်လင့်ချက်တွေပြန်ပေါ်လာနေပါတယ်။တိုကီယိုမှာနီကီဈေးကွက်အညွန့်ကိန်းက3.5ရာခိုင်နှုန်းအကျော်နဲ့ဒီနေ့ဈေးပိတ်ခဲ့ပြီးစင်နီက S&P/ASX အညွန့်ကိန်းကလည်း3.3ရာခိုင်နှုန်းအထိတက်ခဲ့ပါတယ်။ဆိုမျိုးတော့က KPSCI အညွန့်ကိန်းကလည်း3.3ရာခိုင်နှုန်းရှိခဲ့ကတိုင်ပေရဲ့ TSEC ညွန်ကိန်းက 1.2 အထက်နဲ့ဈေးပိတ်ခဲ့ပါတယ်ခင်ဗျာ။အင်္ဂါညဘက်သတင်းတွေကိုမမျှသိအောင်နဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါ။အခုချိန်ကစပြီး VOA ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်သက်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ။
ကိုဗစ်ကရောဂါစတင်ဖြစ်ပွားခြင်းကစလို့အခက်ကြုံနေရတဲ့ပြည်ပရောက်မြန်မာရွှေပြောင်းလူသားတွေဟာအခုနောက်ဆုံးမြန်မာနိုင်ငံမှာယောဂါကူးစက်မှုတွေတိုးလာရဲ့ရက်ခတ်မှုကြောင့်ခံစားနေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ချက်ပါ။ကရောဂါကြုံနေရတဲ့အချိန်ကစလို့တွာလာလှုပ်ရှားမှုတွေကန့်သတ်ထားတာကြောင့်ပြည်ပရောက်မြန်မာရွှေပြောင်းလူသားတွေအခက်ကြုံနေရတဲ့အချိန်မှာပဲအခုနောက်ထပ်မြန်မာနိုင်ငံမှာကူးစက်မှုတွေမိတက်လာတာကြောင့်နောက်ဆက်တဲ့ပြဿနာတွေနဲ့ပါရင်ဆိုင်နေကြရတာပါ။တန်းတဲ့ချီရဲ့မြန်မာနိုင်ငံသားတွေအလုပ်လုပ်ကြနေတဲ့ထိုင်းနိုင်ငံမှာဆိုရင်လေကွန်ထရိုးလုပ်ငန်းတွေရပ်ဆိုင်ထားတာကြောင့်ရွှေပြောင်းအလုပ်သမားဆိုင်ရာမူဝါဒတွေမှာလည်းအပြောင်းအလဲတွေရှိနေပါတယ်။ထိုင်းနိုင်ငံကအင်းကြီးချင်းမြန်မာလာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေကအလုပ်သမားတွေကိုနေထိုင်ခွင့်နဲ့အလုပ်လုပ်ခွင့်တက်တန်းတိုးပေးဖို့ဩဂုတ်လ4ရက်နေ့ကပဲကြေညာထားပြီးမယ်။နှစ်နိုင်ငံသဘောတူညီချက်နဲ့အလုပ်လုပ်ခွင့်ပြုမဲ့မြန်မာအလုပ်သမားတွေကိုတော့လက်ခံဖို့အစီအစဉ်ဆိုင်းငံ့ထားရလို့လဲဗန်ကောက်မြို့မြန်မာတန်ယုံကအလုပ်သမားတန်ရာရှိဦးမျိုးမြင့်နိုင်ကပြောပါတယ်။
ကျွန်တော်တို့ဒီကိုဗစ်ဆိုင်ရာစက်တမ်ဘာ82နာရီကိစ္စတွေရှိတယ်။အဲဒေါ်လာ3000နဲ့အာမခန့်ချင်းနဲ့ပတ်သက်တဲ့ဟာရှိတယ်။နောက်တခြားဟိုခီးသွားရောက်ဆိုပြီးထောက်ခံချက်ရှိတယ်။ဒီဘက်ကထိုင်းဝန်ကြီးချုပ်ဦးဆောင်နဲ့ကိုဗစ်ကော်မတီကိုတင်ပြပြီးတော့ထိုင်းတိုင်ယုံကနေတောင်းလျှောက်တဲ့ကိစ္စလေးတွေရှိတယ်။အဲအဲ့ဒါနဲ့ပတ်သက်ပြီးတဲ့ခါကျတော့ဟိုဒီဘက်ကတော့လက်ခံနိုင်ခြင်းလည်းမရှိသေးပါဘူးခင်ဗျ။ဟု
တ်။ဒါတော့လောယောဂါကူးစက်မှုကြီးမြင့်တက်နေတဲ့မြန်မာနိုင်ငံကအလုပ်သမားတွေကိုထိုင်းနိုင်ငံကလက်မခံသေးပေမယ့်ထိုင်းနိုင်ငံထဲမှာရှိနေတဲ့သူတွေကိုတော့အလုတ်ကင်ခွင့်လန်းတွေအတွက်လမ်းဖွင့်ပေးဖို့စီစဉ်နေရလို့လဲထိုင်းနိုင်ငံအခြေဆိုင်အလုပ်သမားကူညီစောင့်ရှောက်ရေးကော်မတီ AAC အမှုဆောင်ဒါရိုက်တာဥခိုင်ကြီးကပြောပါတယ်
။တရားမဝင်အလုပ်သမားတွေကိုကုန်မတရားဝင်အောင်ထိုင်းစိုးကလုပ်ပေးမယ်။နောက်ပြီးတော့ဒီသူတွေကိုပြည်ပကိုထွက်သွားမှသူအရန်ကြောက်တာပေါ့နော်။တချို့ဆက်ယုံနေဆိုရင်အလုပ်သမားတော့မရှိတဲ့ဘဝရောက်ကုန်တာပေါ့။အဲ့တော့ဒီထိုင်းစိုးရမူဝါဒကတော့ဒီ COVID-19 ကာလမှာအလုပ်သမားတွေရန်ရှားပါသွားတော့သူတို့ကဒီမှာရှိတဲ့အလုပ်သမားတွေကိုဖမ်းလာစီးတာတွေကိုအကုန်လုံးဖြေလျှော့ပြီးတော့တိုက်တဲ့အလုပ်ရုံကိုဝင်လို့ဆိုပြီးတော့မူဝါဒတစ်ခုကိုစမှတ်ထားတယ်ခုတော့လို့တဲ့
ကာယောဂါကြောင့်ဤပြည်နောက်ပိုင်းထိုင်းကနေမြန်မာနိုင်ငံပြန်လာတဲ့အလုပ်သမားကတသိန်းဝန်းကျင်လောက်ရှိရလို့လဲမြန်မာတန်ယုံအလုပ်သမားတန်ရာရှိကခန့်မှန်းထားပါတယ်ခန့်မှန်းကြည့်မြန်မာနိုင်ငံသားအလုပ်သမား9သိန်းခွဲလောက်လုပ်လုပ်နေရဲ့မလေးရှားနိုင်ငံမှာလဲမေလဇန်ကစလို့ဒီလဇန်အထိမြန်မာနိုင်ငံကိုတရားဝင်ပြန်လာရတဲ့သူ2900ကျော်ရှိပြီးနောက်ထပ်စီးရင်ပြီးထားသူလည်း1000ကျော်လောက်ရှိနေပါတယ်။မလေးရှားအစိုးရကတော့လုံသားလူဝဲချက်ရှိနေပေမဲ့လည်းကျန်းမာရေးအခြေအနေအရပြည်ပလူသားအထူးသဖြင့်မြန်မာလူသားတွေကိုချက်ပြီးခေါ်ယူဖို့လက်တတော်ဆိုင်းငံ့ထားကြောင်းမလေးရှားမြန်မာတန်ယုံအလုံသမားတန်ရာရှိဦးအောင်စုံမင်းက VOA ကိုပြောပါတယ
်။မလေးရှားအစိုးရလည်းအဲ့လိုပဲဟိုနိုင်ငံသားအလုံသမားတွေလောလောဆယ်ကိုယ်ကမတွေ့သေးဘူးဒီဘက်ကတရုံကိုကိုင်းချပြရမျိုးလည်းမရှိတော့ဘူးဟိုဘက်ကနေလာမဲ့သူတွေကိုလည်းလက်မခံသေးဘူ
းအင်းကြီးချင်းတရုံနိုင်ငံကလည်းမြန်မာအလုပ်သားကိစ္စကိုမလကုံကစပြီးလက်ဆက်ကုံတွေကြီးကိတ်ကြီးကန့်တပ်ပြီးလူဝင်ခွင့်မပေးတော့တာမျိုးနဲ့တင်းတင်းကြပ်ကြပ်ခံတွေ့လာတာပါမကြသေးခင်ကတရုံယူနန်ပြည်နယ်ရွှေလီမြို့ကမြန်မာနှစ်ယောက်မှာကိုဗစ်ကျွေးရှိပြီးရနောက်ပိုင်းမြန်မာနဲ့ထိစပ်နေတဲ့နေဆက်တစ်လျှောက်မှာပြည်နယ်အစိုးရကလုံခြုံရေးကိုပို့ပြီးချထားလိုက်ပါတယ်တမျိုးလုံးကိုလည်းယောဂဆွဆွေးပြီးအဲ့ဒီနောက်ပိုင်းဝင်လာတဲ့မြန်မာနိုင်ငံသားဘသူမှခွင့်မပြုတော့ပါဘူး။ရွှေလီမျိုးရဲ့လက်ရှိအခြေအနေကိုမြန်မာလူသားစိုင်းကျော်စွာကအခုလိုပြောပြပါဗျ
။ရွှေလီမှာလော့ဒ်ဒေါင်းချပြီးမှကြက်မိုက်ထောက်ကချက်ဆက်လို့ရပြီ။အဲ့အထင်းနဲ့တိုင်ရတယ်။တရားဝင်ထောက်ထားရှိပေမဲ့အဲ့ဒီမှန်တယ်နိုင်ဖမ်းမယ်ဆိုအဲ့လိုမျိုးပြောတယ်ခင်ဗျ။ဒီမှာကျရက်ွက်တိုင်းကိုဝင်ဖို့ကတော်တော်ခက်ခဲတယ်ပြ။မြန်မာနိုင်ငံသားဖြစ်ရင်တော်တော်ခက်ခဲတယ်။တချို့ရွာဆိုလုံးဝဝဝင်မခံနိုင်ရွာရှိတယ
်။ပြည်ပကအခြေခံလူသားတွေကိုတရုတ်ဆိုရကအခုထိတရားဝင်ခေါ်ယူတာမျိုးမရှိသေးပေမဲ့မြန်မာတန်ယုံဘက်ကတောင်းဆိုရဲလို့မြန်မာနဲ့နှိစက်တဲ့နေဆက်မျိုးတွေမှာယာယီနေထိုင်အလုပ်လုပ်ခွင့်ကိုတနှစ်သက်တမ်းတိုးပေးရမျိုးနေဆက်ဝင်ထွက်ခွင့်ကိုရပ်တိုးပေးရမျိုးတော့ဖြေလျှော့ခဲ့တာပါတရားဝင်အလုပ်သားစီဆိုတဲ့ကိစ္စကိုလည်းမြန်မာအစိုးရအနေနဲ့ချဉ်းကပ်ခဲ့မှုကြောင့်ပေကျင်းမြို့မြန်မာတန်ယုံကတာမှုကြီးဦးဟန်ဝင်းအောင်က VOA ကိုပြောပါတယ်
ဟိုနှစ်နိုင်ငံပေါ့နော်တရားဝင်အလို့သမားတွေစေတုဟုတ်ကိစ္စနဲ့ပတ်သက်ပြီးတော့ဆိုဒီဘက်ကကျွန်တော်တို့နည်းနည်းလေးချင်းကပ်ပြီးစ조사ခဲ့ဘူးပါတယ်ဒါမဲ့ဒီတိဟုတ်ဟိုဘိုးဆိုးရပေါ့နော်သူတို့ရဲ့ဟိုချမှတ်ထားတဲ့ဥပဒေမူဝါဒတွေညာကျွန်တော်ဒီပြည်ပနာနေပြီးအလို့သမားတရားဝင်ခေါ်တာမရှိပါဘူးဆိုပြီးတော့သူတို့ကလည်းရောဖြေချထားတာရှိပါတယ်ဒါမဲ့လည်းသူကတော့ဟိုပေါ့နော်ဟိုအလို့သမားဟိုအကုန်လုံးမလာလို့ရဘူးတော့မဟုတ်ဘူးသူတို့လာလို့ရတယ်သူတို့ရဲ့ဒီဆန်လုံးတတ်မှတ်ချက်တွေနဲ့ကိုက်ညီတဲ့အလို့သမားတွေဆိုလာလို့လို့ရပါတယ်ဆိုဒါမဲ့ပွင့်နေပြောရရင်ဆရာကျွန်တော်တို့လုပ်တဲ့ခါဒီအခြေခံလုပ်သမားတွေကိုတို့တက်မှတ်ထားတာမဟုတ်ဘူးပေါ့နော်ခုနပြောလို့ဘွေးရလုပ်လို့ဟိုပါပေါ့နော်ကုမ္ပဏီမှာလုပ်တဲ့ခါမျိုးဒါမျိုးတွေတော့တို့ဒီ work permit တို့ပေးတာရှိပါတယ်ဒါပေမဲ့တဲဟုံပြည်နယ်ခွဲတွေပိုင်းမှာကျတော့တို့ကဒီလုပ်သမားတွေတို့ကခွင့်ပြုထားတာရှိပါတယ
်မြန်မာလုပ်သားအင်အားရဲ့20ရာခိုင်နှုန်းကျော်ကပြည်ပမှာလုပ်လုံနေကြတာပါပြည်ပရောက်မြန်မာလုပ်သားတွေအိမ်ပြန်ပို့တဲ့ငွေက2019နောက်ပိုင်းမှာတစ်နှစ်ကိုအမေရိကန်ဒေါ်လာ 3.5 ကနေ10ဘီလီယံထိရှိရလို့ILO ရဲ့စစ်တမ်းတစ်ခုမှာဖော်ပြထားပြီးဒါကမြန်မာတနိုင်ငံလုံးပြည်ပပို့ကုန်ဝင်ငွေအားလုံးရဲ့ထောက်ဝက်လောက်ရှိနေရပါဒေါ်လာဘီလီယံနဲ့ချီဝင်ငွေကျသွားလို့မြန်မာပြည်တွင်းမှာကျပ်တဲမှုတွေရှိနေကြောင်း ILO နဲ့ပူးပေါင်းလုပ်ကိုင်နေတဲ့ကော့တောင်းမြို့ကရွှေပြောင်းအလုပ်သမားပညာရေးစင်တာ MEC တောင်အောင်ခန်းဦးမိုးဝေက VOA ကိုပြောပါတယ်ထိုင်းမလေးရှားတရုတ်အိန္ဒိယစင်ကာပူ UAE ကိုရီးယားဒီနိုင်ငံတွေမှာတရားဝင်ရောတရားမဝင်အလုပ်လုပ်နေတဲ့မြန်မာအများစုဟာအလုပ်လက်မဲ့ဖြစ်လာကြလို့တချို့ကလည်းအစိုးရအစီအစဉ်နဲ့အလုံးရင်းလိုက်နေရပြန်နေစေဖြစ်ပြီးမြန်မာအစိုးရကတော့ပြည်တွင်းစက်ရုံတွေအလုပ်ပြန်လဲပတ်ဖို့နဲ့ပြည်ပပြန်မြန်မာတွေအလုပ်ရရှိဖို့ပါစဉ်းစားနေရကြောင်းမကြသေးခင်ကထုတ်ပြန်ချက်ဒီမှာဖော်ပြထားပါတယ်ကျွန်တော်ကတော့ဇော်ထပ်ပါ
ကျွန်မရချိန်မှာပဲရှိလာတဲ့ကျင်းပမဲ့ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူတွေအနေနဲ့နေရပြန်ဖို့အခက်အခဲရှိတယ်ဆိုရင်လက်ရှိနေထိုင်ရနေမြေမှာမဲပေးခွင့်ရအောင်ဒီတစ်ပတ်ထဲနောက်ဆုံးသားရှောက်ကြဖို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားတဲ့အကြောင်းပြောပြပေးချင်ပါသေးတယ်။ကျွန်မမိခါပါကုမဲဆန္ဒနေမြေပင်ပမှာရပ်ပေါင်း90ထပ်မင်းရောက်ရှိနေသူတွေအနေနဲ့ကိုရောက်နေတဲ့နေမြေမှာမဲပေးခွင့်ရဖို့သက်ဆိုင်ရာရက်ွက်ကြီးရွာအုပ်စုကော်မရှင်အဖွဲ့ခွဲတွေထံမှစနေနေ့နောက်ဆုံးသားလျှောက်ထားကြဖို့ပြည်တော်မှုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပါတယ်နေရပြန်ဖို့အခက်ကြုံနေသူတွေအများပြားရှိနေတဲ့ရန်ကုန်တိုင်းတွင်ကလှိုင်းကာရအရှိတ်ချမ်းမြို့နယ်မှာတော့လျှောက်လာတင်တဲ့သူတွေရှိနေပြီလို့လည်းမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကျော်ဆောင်ကပြောပါတယ
်အခုလဲ10ရက်နေ့ထိကိုထပ်ပြီးတော့မှကျွန်တော်တိုးထားပေးပါတယ်ခင်ဗျာဆုံးနံကကြီးနဲ့ကျွန်တော်တို့ရှိရောက်လာတင်လာလို့ရှိရင်ကျွန်တော်တို့ဒီမှာပြန်ပြီးတော့မဲဆင်းချက်ပေးမှာပါခင်ဗျာ
မဲဆန္ဒနေနေပြင်ပရောက်သူတွေမဲပေးခွင့်ရဖို့ကော်မရှင်ကစီစဉ်နေပေမဲ့လေကက်ရောကကူးဆက်မှုတွေတိုးလာနေတာကြောင့်အိမ်ပြင်မထွက်ဖို့အမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းတွင်မဲပေးဖို့ဆိုရင်နေသူတွေလည်းရှိနေပါတယ်အိမ်ပြင်မထွက်ဖို့အမိန့်ကြောင့်ရန်ကုန်မှာတောင်းတနေတဲ့မမမြင့်စင်ကတော့ရန်ကုန်မှာမဲထည့်ရမှာကိုတွေးနေပါတယ်ရပါရောကြားလို့ရှိရင်ဒ
ီမှာတော့မသွားရဲဘာလို့လဲတော့ရောက်အောင်ချောက်ရေးရဤပေါ့ဖြစ်နေတာရဲ့ဒီဟာရှိတွေ့ရဲ့ဆိုဒီမှာမသွားရဲဦးရှင်
ကယောကကူးဆက်မဲ့အနေအကြောင်းစောင့်ကြည့်စစ်ဆေးနေသူတွေကိုလည်းမဲပေးခွင့်ရဖို့စီစဉ်ထားကြောင်းလှိုင်းတရအရှိတ်ချမ်းမြူနေကရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကျော်တောင်းကပြောပါတယ်
။မဲပေးဖို့အနီးကပ်လာတာနဲ့ကွာရန်တိန်းစင်တာနဲ့ပတ်သက်လာတဲ့ဥစ္စာတွေတူတင်မဲလေးတွေကျွန်တော်ပြန်လောက်အောင်ပါခင်ဗျာ။အထက်ကလည်းအဲ့ဒါလေးကပြီးကြနှင်ကြပေးမယ်လို့ပြောထားပါတယ်ခင်ဗျာ။ကျွန်တော်ဆေးရုံတွေအချုပ်ခန်းတွေတော့အခြားသောဒီပင်မဲဆန္ဒနဲ့မဲမပေးနိုင်တဲ့နေရာတွေလေလူတွေကိုစီုံစီကန်းတွေကိုကျွန်တော်တို့ကပုံစံ5ပို့ပြရပါတယ်ခင်ဗျာ
မဲဆန္ဒနယ်မြေပြင်ပရောက်သူတွေမဲပေးခွင့်ကိုရပ်ပေါင်း180အတွင်းအစားရပ်ပေါင်း90နဲ့အစားထိုးပြီးခဲ့တဲ့မေလမှာပဲလွှတ်တော်ကပြင်ဆင်ထားခဲ့တာပါတိုင်းရင်းသားပါတီအချို့ကတော့ဒီပြင်ဆင်ချက်ကြောင့်မဲမတမာမှုတွေဖြစ်လာနိုင်တယ်လို့တတိပေးတာတွေလည်းရှိခဲ့ပါတယ်ရွေးကောက်ပွဲစောင့်ကြည့်လေ့လာနေတဲ့ Face အဖွဲ့ကဒါရိုက်တာတက်ဦးဖြစ်တဲ့ဆိုင်းရဲကျော်စာမင်းကတော့ဒီအငင်းပွားမှုတွေမရှိအောင်ကော်မရှင်အနေနဲ့တေချာပြင်ဆင်ထားတာမရှိဘူးလို့ထောက်ပြသွားခဲ့ပါတယ်
ကျွန်တော်အများကြီးပြောနေပေါ့ပါကျွန်တော်တို့လက်ရှိပြင်ဆင်ရတဲ့ဟာကကိုဗစ် -19 ဆိုရဲကျွန်တော်တို့အခြေအနေမှာရုပ်ကောက်ပဲကျင်းပါမယ်ဒါကြောင့်ဒါနဲ့ကိုက်ညီရဲ့ဥပဒေမူပေါင်းတွေကိုကျွန်တော်တို့ကြိုးထုံးလို့နေဖြစ်ဆော့ဖို့လုပ်တယ်ကျွန်တော်တို့ကခုလိုလိုစင်မှာအဲ့ဒါနဲ့ကိုက်ညီလို့ထုံးလို့နေမဖြစ်ဆော့နိုင်တဲ့သဘောပါပဲ
ရှိလာတဲ့ကျင်းပမဲ့ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူ38တန်းကျော်ရှိကြောင်းပြည်အောင်စုရွေးကောက်ပွဲကော်မရှင်ကတရေထုတ်ပြန်ထားပါတယ်ကဲယောဂာနဲ့လုံခြုံရေးပြဿနာတွေကြောင့်ရွေးကောက်ပွဲဆိုင်ငံရမယ်နေနေတွေရှိမယ်ဆိုရင်တော့ဒီလာထဲမှာကြီးညာမှာဖြစ်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ဘက်ကပြောဆိုထားပါရရှင်ကျမမိခါပါ
ကျမဆုမမရှင် ကချင်ပြည်နယ်ဖားကန့်ဒေသမှာရေမစင်းကျောက်တူသမားရွှေပြောင်းလို့သားတိမ့်နေချီမဲပေးခွင့်ဆုံးရှုံးရနိုင်တဲ့အခြေအနေဖြစ်နေလို့ပြည်သူ့လွတ်တော်ကိုယ်စားလှယ်နဲ့နယ်မြေခံတွေရဲ့စိုးရိမ်ချက်စူးစီးတင်ပြပေးကြပါတယ်။ကချင်ပြည်နယ်ဖားကန့်ဒေသကျောက်စိမ့်တွင်းလောက်ွက်တွေမှာမြန်မာနိုင်ငံတဝန်းကတိမ့်နေချီတဲ့ရွှေပြောင်းအလုပ်သမားတွေဟာကျောက်စိမ့်တွင်းလုပ်ငန်းတွေမှာနှစ်ဒေလာတွေနဲ့ချီလာရောက်အလုပ်လုပ်ကိုင်းရှာဖွေစားတောက်နေကြတာဖြစ်ပါတယ်။ဒီလိုတိုင်းနဲ့ချီတဲ့ကြောက်စိမ့်တွင်းကရွှေပြောင်းအလုပ်သမားတွေဖားကတ်မှာနေထိုင်ကြောင်းသက်ဆိုင်ရာရက်ွက်အုပ်ချုပ်ရေးမှုတွေဘက်ကထောက်ခံမှုမပေးတဲ့အနေအထားဖြစ်နေလို့သူတို့တွေအတွက်လာမယ့်2020ပြည့်နှစ်အထွေထွေရွေးကောက်ပွဲမှာနိုင်ငံသားတို့ရဲ့အခွင့်အရေးနဲ့ညီမဲပေးခွင့်ဆုံးရှုံးရတော့မယ့်အခြေအနေဖြစ်နေတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်ဖားကန့်ဒေသကရွှေပြောင်းအလုပ်သမားတွေမဲပေးခွင့်ရရေးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံကိုဒီကနေ့အင်္ဂါနေ့မှာပဲအရေးတကြီးဆောင်ရွက်ပေးဖို့စာပေးဖို့တောင်းဆိုထားတယ်လို့ဖားကန့်ဒေသကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်စိုးက VOA မြန်မာပိုင်းကိုပြောပြပါတယ
်ဒီမိုက်ဂရန့်တွေအတွက်ကိုမိမိရဲ့မဲဆန္ဒနဲ့ပြင်ပရောက်ပြည်သူများနော်ဒီမဲပေးခွင့်ရရှိတဲ့ကျွန်တော်ပုံစံ3ပါးကြီးခောက်ခွင့်နဲ့ကျွန်တော်လျှောက်ပေးပါတယ်ဗျအဲလျှောက်ပေးတဲ့နေရာမှာခက်နေတာကျွန်တော်ဒီမှာရှိတဲ့မိုက်ဂရန့်တွေကမိမိတို့ဒေသအနေလို့အချက်တပြတ်နေကြလေကြာနေတဲ့လူကများတယ်ဗျအဲ့မှာကွန်ရှင်ကဒီမိမိမဲဆန္ဒနယ်မှာရှိတဲ့ဒီမဲဆင်းမဆင်ပါဖြစ်ပြရမယ်ဆိုတဲ့အချက်ကပါတယ်ဗျမဲဆန္ဒနယ်ပြနေတဲ့လူတွေအတွက်ကဒီမဲဆင်းမဆင်ကိုထည့်ပေးဖို့တော်တော်လေးဟိုအခက်အခဲဖြစ်နေတယ်ဗျအတက်ဆိုင်ရာအုပ်ချုပ်ရေးကရောကွန်ရှင်ကရောမဲဆင်းမဆင်မပါတဲ့အတွက်သူတို့လည်းမမထိုးနိုင်ဘူးဆိုတော့မှအဲ့လိုညှင်းဆာနေတဲ့အတွက်ဒီမှာကျွန်တော်ဒီမှာမဲဖေးခွင့်ဆုံးရှုံးရမယ့်အနေအထားမျိုးဖြစ်နေတယ်ဗျအဲ့ဒီအနေအထားကိုကျွန်တော်လည်းဒီပြောင်းစုရွေးကောက်ပွဲကော်မရှင်ကိုအဒီနေ့ပဲကျွန်တော်တင်ပြလိုက်တယ်ရက်ကလည်းကန့်နေပြီတဲ့ခါကျတော့တော်တော်လေးဟိုခက်ခဲတဲ့အနေအထားမျိုးဖြစ်နေပါတယ်ဗျအ
နည်းဆုံးရပောင်90ထက်မနည်းမဲဆန္ဒနယ်ရဲ့ပြင်ပကိုရောက်ရှိနေတဲ့မဲဆန္ဒရှင်တွေဟာမိမိတို့ရဲ့နေရာမှာသွားမပေးနိုင်ဘူးဆိုရင်ကိုရောက်နေတဲ့နေရာမှာမဲဖေးခွင့်ရဖို့သက်ဆိုင်ရာရက်ွက်ကြေးရွာရွေးကောက်ပွဲကော်မရှင်အဖွဲ့ဝဲတွေစီမှာရှောက်နိုင်တယ်လို့ဆိုထားတဲ့အတွက်ရက်ွက်ကြေးရွာအုပ်ချုပ်ရေးမှုတွေကိုကော်မရှင်အနေနဲ့ဖားကတ်အတွက်ညွှန်ကြားချက်ထုတ်ပေးစီခြင်းပါတယ်လို့လည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်စိုးကတိုက်တွန်းပါတယ်
ရက်ကဘယ်ကော်မရှင်နဲ့ဖြေလျှော့ပေးလိုက်မယ်ဆိုလို့ရှိရင်ကတော့ဒီကိစ္စလေးကအဆင်ပြေတော့မှာပါဗျာကျွန်တော်ရှင်မကလေးဒီမိုက်ဂရန့်တွေကတိမ့်နေချီရှိရလေဒီလူတွေမဲပေးခွင့်ရဖို့ကတော်တော်လေးအခက်အခဲဖြစ်နေတယ်ရောက်နေတဲ့လူတွေရက်ပေါင်း90ဆက်တိုင်ဆိုင်ခွင့်ဆိုတာလေးကိုလက်မထိုးဝေးဖို့တောင်မှတော်တော်လေးကိုအခက်အခဲဖြစ်နေတယ်ဗျာဘာလို့လဲဆိုတော့ဒီလူတွေကဒီမှာရက်ပေါင်း90မကဘူးဆိုတော့နှစ်ပေါင်း50နဲ့စတဲ့ပြည်ဒရုန်နေကြတဲ့ဒီရက်ပေါင်း90နေတာကိုထောက်ခံပေးတာဘာလို့မှလည်းခက်ခဲတဲ့နေတာမို့ဒါကိုဒီမှာအထူးရညင်းဆာနေတဲ့အကြောင်းမို့တော်တော်လေးကျွန်တော်အနေနဲ့မဲပေးခွင့်ဆုံးရှုံးရမယ်အစိုးရညာနေတာကိုကျွန်တော်ကြုံတွေ့နေရတယ်ဗျာဒါကြောင့်မို့လို့ကျွန်တော်ဘိုးရက်ကောက်ကော်မရှင်ကျွန်တော်တင်ပြထားရပါတယ်ခင်ဗျာ
ကိုဗစ် -19 ကူးစက်မြန်ရောဂါတွေဖြစ်နေလို့ဖားကန့်ဒေတာမှာအသွားလာကန့်သတ်မှုတွေရှိနေတဲ့အနေအထားနဲ့ရက်ကွက်အုပ်ချုပ်ရေးမှုတွေကနေထိုင်ကြောင်းထောက်ခံချက်မပေးတဲ့အတွက်ဖားကန့်ဒေတာကရွှေပြောင်းကြောက်တူးသမားတွေမှာပုံစံသုံးလျှောက်ထားခွင့်နဲ့မဲပေးခွင့်ဆုံးရှုံးရတော့မယ့်အနေအထားဖြစ်နေတယ်လို့လည်းဖားကန့်ဒေတာခန်နေနေကသတင်းသမားကိုစုံမိုးထက်ကအခြေအနေပြောပြပါတယ
်အသာအခက်ခဲရှိတုန်းဆိုတဲ့အခါကျတော့နံပါတ်1အချက်ကိုဗစ်ဖြစ်တဲ့နောက်ပြီးတော့ဖားကန့်ကလက်ရှိကိုတလူနာအများဆုံးဖြစ်တဲ့ stay home လုပ်ထားတဲ့အတွက်သွားဖို့လာဖို့ခက်ခဲတယ်နောက်တစ်ခါတချို့ဒီရက်ွက်အုပ်ချုပ်မှုတွေထောက်ခံချက်မပေးဘူးပေါ့နော်အဓိကတော့အဲ့ဒီပြဿနာပေါ့အဲ့ဒီထောက်ခံချက်မပေးတဲ့အတွက်ဒီဖားကတ်မာကဒရုန်းကမန္တာမဲပေးဖို့ဆုံးရှုံးမဲ့လူတိတ်ငန်းရှိတယ်ဖားကတ်မာကတော့မဲပေးမဲ့လူဥယျာဉ်တော်တော်များများဒီမဲပေးခွင့်ဆုံးရှုံးနိုင်တယ်ပိန်းနဲ့ချီနိုင်တယ်လက်ရှိအသေးသားပေါ့ဖားကတ်
2015ရွေးကောက်ပွဲကာလတုန်းကဖားကတ်ဒေသမှာမဲပေးခွင့်ပုံစံသုံးလျှောက်ထားသူကတောင်ကနန်းရှိခဲ့ပြီးဒီ2020ပြည့်နှစ်ရွေးကောက်ပွဲအတွက်ကိုတော့ပုံစံသုံးလျှောက်ထားနိုင်သူကထောင်ကနန်းလောက်ပဲရှိနေသေးတဲ့အတွက်အခုလိုမျိုးရွေးကောက်ပွဲကော်မရှင်ထံကိုကြုံနေရတဲ့အခက်အခဲကိုတင်ပြတောင်းဆိုတာဖြစ်ပြီးရွေးကောက်ပွဲကော်မရှင်အနေနဲ့အမြန်ဆုံးပြည်လဲအောင်ဖြေရှင်းပေးနိုင်မှုမျှော်လင့်ကြောင်းဖားကတ်ကရွေးပြောင်းလို့သမားတွေမဲပေးခွင့်ရရေးဥဆောင်ကူညီပေးနေတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကပြောဆိုကြောင်းပါရှင်ကျွန်မကျေးမ
လာပါရှင်မြန်မာနိုင်ငံမှာလူဝင်ပါလာရှိနေခြင်းပါမဲ့ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ကျန်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအထူးကြကြပါမလဲဒီသူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ခြင်းနဲ့ရွေးမြန်မာပိုင်းကအသက်ရှင်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီစီစဉ်ကိုစနေနေ့ည9:00နာရီချုပ်နေတဲ့ VATV Maxin စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကချုပ်နေပေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုပ်နေပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Video ကနေလည်းအသက်ရှင်ချုပ်နေပေးသွားမှာဖြစ်ပါတယ်ရှင်။
COVID-19 က်ယောဂကာလမှာဒီအိမ်မှာပဲနေကြဖို့အမိန့်ထုတ်ထားပြီးလုပ်ငန်းတွေရပ်ဆိုင်ထားတာကြောင့်အလုပ်သမားတွေအခက်အခဲတွေ့နေရတာကိုဖြေရှင်းဖို့အလုပ်သမားအရေးလှုပ်ရှားသူတွေကတိုက်တွန်းနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်ပါ COVID ကယောဂကူးစက်မှုတွေတိုးလာနေတာကြောင့်အိမ်မှာပဲနေကြဖို့အမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းအတွင်းကုန်ချမ်းယူကုန်ချောပေးလုပ်ငန်းတွေကိုရပ်နားထားဖို့အရင်ကထုတ်ပြန်ထားတဲ့ညွှန်ကြားချက်ကိုနောက်ထပ်နှစ်ပတ်တက်တန်းတိုးလိုက်တာကြောင့်အလုပ်သမားတွေအခက်ကြုံရမဲ့အရေးစိုးရိမ်နေကြတာပါ။ပထမတစ်ချိန်ရန်နာထားစဉ်ကတည်းကအခက်ခဲကြုံနေရတဲ့အလုပ်သမားတွေအနေနဲ့အခုနောက်ထပ်တက်တန်းတိုးလိုက်တာကြောင့်အကူအညီတွေလိုအပ်နေတယ်လို့လည်းမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ်လက်ထောက်အထွေထွေအတွင်းရေးမှူးဒေါက်ဖြိုးစနာစိုးကပြောပါရစေ
။အဆောင်ကဟိုသူတို့တောင်းနေကြပြီ။အဆောင်ပိုင်ရှင်တွေကတောင်းနေကြတယ်မပေးနိုင်ဘူးဆိုလို့ရှိရင်အဆောင်ကနေထွက်သွားပါ။အဲ့လိုမျိုးပြောထားတယ်ပေါ့။ပထမပိတ်ရက်14ရက်မှာတည်းကသူတို့ကအဆောင်ပိုင်ရှင်တွေကိုသူတို့ကတောင်းပန်ထားတာ။သူတို့လောက်ခလာစာမရသေးတာဖြစ်တဲ့ကြောင့်မလို့ခဏဆောင်းလိုက်ပြပါဆိုပြီးသူတို့တောင်းပန်ထားရတာပေါ့နော်။အခုချိန်မှာနောက်ထပ်14ရက်ကိုထပ်ပိတ်လိုက်တဲ့ခါကျတော့အဆောင်ပိုင်ရှင်တွေကလည်းမထားကျင်တော့တဲ့အနေအထားမျိုးကိုကြုံတွေ့နေရတယ်။အဲ့ဒီအခက်အခဲကိုသူတို့တင်ပြကြပါတယ်။နောက်တစ်ခုကသူတို့စားစရာမရှိတော့တာ။လက်ထဲမှာကျမတို့ဒီပိတ်ရမတိုင်ခင်ပေါ့23ရက်နေ့မှာတော့ကျမတို့တမကရှိတဲ့ဆက်ယုံတွေကတော့တမကတွေကအလုပ်ရှင်တွေနဲ့ညှိနှိုင်းပေးလို့ဒီသူတို့ချိုးထုတ်ငွေဆိုပြီးတော့လက်ထဲမှာ3ငွေ5000တူမဟုတ်တသိန်းသူတို့ရသွားကြတာရှိတယ်။ဒါပေမဲ့အလုပ်သမားအများစုကချိုးထုတ်ငွေသူတို့လက်ထဲမှာလုံးဝမရသွားကြဘူး။သူတို့လည်းခင်ဗျာသက်သာမရှိကြအောင်မရှိတဲ့အခါကျတော့သူတို့စားဖို့တောက်ဖို့တော့အခက်အခဲဖြစ်ပါတယ်
။ဒီကိစ္စတွေကိုဖြေရှင်းနိုင်ဖို့အစိုးရကိုတင်ပြတောင်းဆိုထားတယ်လို့လည်းပြောပါရယ်။လူမှုဖူလုံရေးအာမခံထဲမှာအကျုံးမဝင်တဲ့အလုပ်သမားတွေကိုကူညီပံ့ပိုးမဲ့အစီအစဉ်အတွက်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကနေတဆင့်ရန်ကုန်တိုင်းအစိုးရကစီရင်ကောက်ယူနေတာကြောင့်နေစားယာယီအလုပ်သမားတွေအနေနဲ့သက်ဆိုင်ရာမြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနမှာတွားရောက်စီရင်ပေးကြဖို့ဒေါ်ဖြိုးစနာအစိုးကတိုက်တွန်းပါရယ်။မြန်မာနိုင်ငံစက်မှုလက်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလို့သမားသမဂ္ဂများအဖွဲ့ချုပ်ရဲ့အထွေထွေအတွင်းရေးမှူးချုပ်ဦးသက်နှင်းအောင်ကအမိန့်ညွှန်ကြားချက်တွေထုတ်ပြန်တဲ့အခါအစိုးရအနေနဲ့ဖြစ်ပေါ်လာနိုင်တဲ့အကျိုးဆက်တွေကိုတွက်ဆပြီးဆောင်ရွက်တင်တယ်လို့သုံးသပ်ပါတယ်
။အမိန့်ညွှန်ကြားချက်တွေကိုထုတ်တဲ့အခါမှာနောက်ထပ်တွေဖြစ်ပေါ်လာနိုင်တဲ့အကျိုးသက်ရောက်မှုတွေကိုဆက်သင်းစဉ်းစားပြီးတော့မှဟိုဝန်ကြီးဌာနအချင်းချင်းကျွန်တော်တို့ညှိနှိုင်းပြီးတော့မှထုတ်ပြန်တာမျိုးကဒီလူလူဦးနဲ့တနည်းအားဖြင့်ပြောရအောင်ကျွန်တော်တို့အလို့သမားတွေအလို့ရှင်တွေအတွက်အင်မတန်မှအသင့်ကြီးစီမှာဖြစ်ပါတယ်ခင်ဗျာ။အဲ့တော့ကျမကြီးနဲ့ကစားဖို့ဤဌာနပဲထုတ်ပြန်ပြီးဖြစ်စေအလို့သမားဝင်ဤဌာနပဲထုတ်ပြန်ပြီးဖြစ်စေပေါ့နော်။ဖြစ်ပေါ်လာနိုင်တဲ့အကျိုးသက်ရောက်မှုတွေကိုတွက်ဆပြီးတော့မှဒီဖြစ်လာမဲ့အခက်အခဲတွေကိုဘယ်လိုကျော်လွှားကြပါဆိုတဲ့ဟိုညွှန်ကြားချက်မျိုးတွေပါဆက်ဆင့်ပြီးတော့မှထုတ်ပေးဖို့လို့ရည်ရည်ကြီးလိုအပ်တယ်လို့တိုက်တွန်းနေပါတယ်ခင်ဗျာ။
ကိုဗစ်ကယောဂကူးစက်မှုကြောင့်လပိုင်းအတွင်းသေဆုံးသူ400ကျော်ကူးစက်သူ 19,000 လောက်အထိရှိလာရကလုပ်ငန်းတွေရပ်ဆိုင်ထားဖို့ညွှန်ကြားချက်ကိုတက်တန်းတိုးလိုက်တာလည်းဖြစ်ပါရဲ့ရှင်။ကျွန်မအင်တနာထွန်မှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်ရခိုင်နဲ့ချင်းပြည်နယ်တွေမှာလက်နက်ကင်ပဋိပက္ခတွေဆုံးသက်ရေးမကြသေးခင်တုန်းကတောက်ဆူလှူရှာခဲ့မှုနဲ့ထောင်နဲ့နဲ့နှိကြခံနေရတဲ့ကျောင်းသားသမဂ္ဂအဖွဲ့ဝင်လူငယ်နှုတ်ကိုဒီကနေ့ပဲမန္တလေးမြို့တရားရုံးကနောက်ထပ်ထောင်နဲ့တနစ်စီချမှတ်လိုက်တဲ့အကြောင်းပြပြပါမယ်ကျွန်တော်ထောင်ကမ်းပါရခိုင်နဲ့ချင်းပြည်နယ်တွေမှာစစ်ပွဲတွေဆုံးသက်ဖို့မန္တလေးမြို့မှာတောင်းဆိုလှူရှာခဲ့ကြတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂအဖွဲ့ဝင်ကိုစိုးလနိုင်နဲ့ကိုကျော်တရားရေးချစ်သူကိုအောင်မြင်သာစွာမြို့နယ်တရားရုံးကနောက်ထပ်ထောင်နဲ့တနစ်စီချမှတ်လိုက်တာဖြစ်ပါတယ်သူနှစ်ယောက်ကတော့နိုင်ငံတော်ကြီးညိုပြစီမှုနဲ့ဆင်ကျဲချလိုက်တာဖြစ်တယ်လို့လည်းအောင်မြင်သာစွာမြို့နယ်တရားသူကြီးဦးလာမျိုးဝင်ကသတင်းတော်တွေကိုပြောပါရစေ။တရားဆွေးဆို
တဲ့ကြောင်းရတာကစစ်တဲ့တမ်းလို့နဲ့ပတ်သက်ပြီးတော့ပါရီတက်တယ်ဆိုပြီးတော့စစ်တဲ့နဲ့ပတ်သက်ပြီးတရားဆွေးဆိုတာဖြစ်တယ်။ဒီတရားဆွေးဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့စစ်ဆွေးနေတဲ့ဒီစူးလာနိုင်ကိုဖလားကိုရွေးတဲ့နိုင်ကိုဆိုဒီဟာရေးကြိုးလို့ပုံမှာဗတ္တိပုံမှာ905စာကြည့်ရထောင်နဲ့တည်းအားငါခါကြီးရထောင်နဲ့တည်းပြည်တယ်မျိုးတော့တပေါင်းနဲ့ကြာခံလို့ရှင်နဲ့ချမှတ်ဖြစ်တာဖြစ်ပါ
ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂအဖွဲ့ချုပ်ဘူးဆောင်ဖွဲ့ရဲ့ဒီတွေ့မှုကိုထူးခန့်တော်ကတော့ဖန်ဒီရည်ရည်မှုတွေရှိနေပေမဲ့သူတို့လှူရှာမှုတွေရပ်သွားမှာမဟုတ်ဘူးလို့ပြောပါတယ်
။ဒီကောင်းဖြတ်ချက်ကဒီပြည်ထောင်ငြိမ်းရေးရာပို့ပြီးတော့အရေးကြီးရလို့ကျွန်တော်တို့ကသတ်မှတ်တယ်။အဲ့တော့ကျွန်တော်တို့ဖန်ဒီကန်ကျောင်းသားများလွတ်မြောက်ရေးဟာဒီမိုကရေစီညီမကျတဲ့အတွက်ကျွန်တော်တို့အနေနဲ့ဒါကိုအရင်အတန်ပြတ်ထားပါမယ်။ဒါပေမဲ့ကျွန်တော်တို့အဓိကအားဖြင့်လုံဆောင်ပါမှာကတော့ဆွေးနွေးညီညွတ်လှူရှာမှုကိုပဲဆက်လက်လုံဆောင်ပါမယ်ဗျ။
ဒီနေ့ထောင်နဲ့တနစ်စီအပြစ်ပေးခံရတဲ့ကျောင်းသားသမဂ္ဂအဖွဲ့ဝင်လူငယ်နှုန်းကနိုင်ငံတော်ကြီးညိုပြည့်စင်မှုပုံမှန်တွေနဲ့ပဲမဟာအောင်မြင်မြို့နယ်တရားရုံးနဲ့ချိုင်းတာဇန်မြို့နယ်တရားရုံးတို့မှာလည်းအမှုရင်ဆိုင်နေရတာပါ။ အလားတူလှူရှားမှုတွေကြောင့်ပကောက်ကူမျိုးကကျောင်းသားတမကဖွဲ့ဝင်နှုတ်ကလည်းအမှုရင်ဆိုင်နေရသလိုရခိုင်ပြည်နယ်ကကျောင်းသားတမကဖွဲ့ဝင်၃ဦးကလည်းရင်းရင်းသာစုဝေးကွင်းနဲ့စစ်တမ်းလက်လက်ကွင်းဆိုင်ရာဥပဒေပုံမှားတွေနဲ့အမှုရင်ဆိုင်နေရပါတယ်။နောက်ထပ်ကျောင်းသားတမကဖွဲ့ဝင်၁၃ဦးကတော့ဖမ်းဆီးခံရမှာစိုးရိမ်ပြီးတင်းရှောင်နေကြပါတယ်။ကျွန်တော်ထောက်ခံပါမန္တလေးမြို့ကနေသတင်
American တဲ့ radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါလိမ့်ရှင
်။သမ္မတတော်လင်ထွန်းကိုရိုနာဗိုင်းရပ်စ်ကူးစက်လို့ဆေးရုံတင်လဲရတဲ့သတင်းကဒီသတင်းပတ်အမေရိကန်နိုင်ငံကြီးမှာအားလုံးအာရုံစိုက်ခဲ့တဲ့သတင်းတစ်ပုဒ်ဖြစ်ခဲ့ပါတယ်။သတင်းလာနေမှာဆေးရုံကဆင်းနိုင်ပြီလို့ဆရာဝန်တွေကခွင့်ပြုလိုက်ပေမဲ့စိတ်ချလက်ချလုံးဝမစိုးရင်ရတဲ့အနေအထားတော့မရောက်သေးဘူးလို့ပြောပါတယ်။သမ္မတရွေးကောက်ပွဲကျင်းပဖို့သတင်းပတ်အနေငယ်လိုတဲ့အချိန်မို့လဲသမ္မတရဲ့ချမ်းမကြီးချင်းဒီကရွေးကောက်ပွဲမင်းဆွေပွဲတွေအပေါ်ဘယ်လိုပြောင်းလဲနိုင်မလဲနိုင်ငံရေးကိစ္စတွေစိတ်ဝင်စားနေကြပါလေ။မင်းဆက်ခွင်းရဲ့သတင်းတော်ကိုတင်ပြပါမယ်။ကျွန်တော်သိမ့်တိုက်ဦးပါ။သမ္မတဒေါ်နယ်ထရန့်နဲ့အတူသမ္မတကရောမယ်လီနီယာထရန့်လည်းယောဂကူးစက်ခဲ့တယ်လို့အင်ဂျီရောသတင်းနဲ့ပြန်ကြားရေးအရာရှိကေလင်မက်ဂနန်နီလည်းယောဂကူးစက်တဲ့အကြောင်းသတင်းလာနေမှာကြေညာပါတယ်။ဆေးရုံကမစင်းခင်သမ္မတထရန့်ကကိုဗစ်ယောဂကိုမကြောက်ကြပါနဲ့ကိုဗစ်ကခင်ဗျားတို့ဘဝကိုမရောမိုးပါစေနဲ့ဆိုပြီးတွစ်တာလူမှုကွန်ရက်ကနေရေးပါတယ်။စနေနေ့ကလည်းဆေးရုံဘော်ကလည်းသူ့ရဲ့ဘိုင်းယားစ်တိုက်ပွဲရေးတိုက်ပွဲကတခြားသူတွေကိုကူညီရမယ်တိုက်ပွဲဆိုပြီးတွစ်တာလူမှုကွန်ရက်ကတစ်ဆင့်ဗီဒီယိုထုတ်ပြန်ခဲ့ပါတယ်။
Millions of people all over the world, and I'm fighting for them, not just in the U.S. I'm fighting for them.
ဒါပါပေါ်ကလူတွေတန်းနဲ့ချီပြီးဒီယောဂတန်ခံခဲ့ရတာပါသူတို့အတွက်ကျွန်တော်တိုက်နေပါတယ်အမေရိကန်ပြည်ထောင်စုမှာတွေမဟုတ်ပါဘူးတကယ်ပါလုံးအတွက်ကျွန်တော်ဆက်ပြီးတိုက်သွားမှာပါဒီကိုရိုနာဗိုင်းရပ်စ်ကိုကျွန်တော်တို့ခိုင်ခိုင်မာမာအနိုင်တိုက်မှာပ
ါရွေးကောက်ပွဲမကျင်းပခင်နောက်ဆုံးသတင်းပတ်တွေမဲဆွယ်နေကြတော့မှသမ္မတဒေါ်နယ်ထရန့်ကိုဗစ် -19 ယောဂခံစားနေရတဲ့သတင်းထွက်လာတာပါဒါကြောင့်လေသမ္မတဆွမ်းရဲ့ဂျမားကြီးချင်းဒီကြောင့်နောက်ဆုံးကြံတဲ့သတင်းပတ်မဲဆွယ်ပွဲကာလတွေဘလို့အပြောင်းလဲရှိနိုင်မလဲအားလုံးကစိတ်ဝင်စားနေကြပါလေ။သမ္မတမှာယောဂဘူရှိနေတာနဲ့ပတ်သက်ပြီးဝေဖန်တိုက်ခိုက်တဲ့မဲဆွယ်စည်းရုံးသားတွေကိုဂျိုးဘိုက်တန်ရဲ့မဲဆွယ်စည်းရုံးမှုတွေကမလုပ်ပါဘူး။သမ္မတနဲ့ဂျိုးဘိုက်တန်ကြားခေါင်းဆောင်မှုပုံစံမတူဘူး၊ကွဲလွဲတယ်ဆိုတာကိုပဲခြားပြပြောဆိုနေပါလေ။ဘိုက်တန်ရဲ့မဲဆွယ်ရေးဆိုင်ရာဒုတိယမန်နေဂျာကိတ်ဘာဒန်ဖီဒ်က
This is not a question of politics. This is a question of the President of the United States getting back to full health as soon as possible.
And I think for our campaign, as I said, we're going to continue to make our case to the American people. We're going to continue to make our case to the American people. We're going to continue to make our case to the American people. We're going to continue to make our case to the American people. We're going to continue to make our case to the American people. We're going to continue to make our case to the American people. We're going to continue to make our case to the American people. We're going to continue to make our အလုံးလက်ခံနိုင်အောင်ညှိနှိုင်းပြီးအများသဘောတူဖို့ရှေ့ဆက်လှုပ်ဆောင်ဖို့ဆောင်ရွက်နိုင်စွမ်းတွေကိုချပြမှာပါ
။သမ္မတဒေါ်နယ်ထရန့်ရဲ့မဲဆွယ်စည်းရုံးရေးဆိုင်ရာအကြီးအကဲအကြံပေးဂျေးဆန်မေလာကတော
့ But also we've seen with Joe Biden, I mean we can't all just stay in our basement for the rest of our lives.
ဂျိုးဘိုင်ဒန်ကိုကျွန်တော်တို့တွေးကြကြတယ်လို့။အိမ်အောက်ထက်မြေအောက်ခံနေမှာပဲကျွန်တော်တို့တသက်လုံးနေနေလို့မရပါဘူး။ကျွန်တော်တို့ဘဝတွေရှင်သန်ဖို့အပြင်ထွက်ရပါမယ်။ဆက်လုပ်ရပါမယ်။ကံကွယ်ဆေးတွေထုတ်ရပါမယ်။ကုသဆေးတွေပို့ထုတ်ရပါမယ်။ဒီယောဂကိုအနိုင်တိုက်ဖို့လုပ်ရပါမယ်
။ Republican Party ကမဟာဗျူဟာရေးဆွဲသူ Alice Stewart ကတော့သမ္မတ Trump အနေနဲ့အရင်ကဘယ်သူ့ကိုထောက်ခံမယ်ဆိုတာမရေမရာဖြစ်နေပြီးရေကောက်ပွဲမှာအဆုံးပြတ်ပေးမယ်မဲဆန်ဒါဆင်တူရဲ့ထောက်ခံမှုကိုရဖို့အခွင့်အလမ်းရှိနေတယ်ဆိုပြီး ABC ရုပ်သံမှာအခုလိုသုံးသပ်ပြောဆိုပါတယ
် He needs to appeal to these undecided voters and coming out with a more compassionate tone embracing the seriousness of this pandemic
ဘဒုကိုထောက်ခံမယ်ဆိုတော့မဆုံးဖြတ်ရေးသူတွေရဲ့ထောက်ခံမှုကိုသူရဖို့လိုပါတယ်စာနာနားလည်မှုအပြည့်နဲ့ပြောဆိုပြီးဒီကာယောဂဆိုးကြီးကိုအလင်းနဲ့ထားတာကိုပြတ်တာပါမယ် ဒါဆိုရင်ဘလို့ကိုထောက်ခံမယ်ဆိုတာမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေသူ့ပဲပါလာအောင်တေချာဘောက်ကိုဆွဲဆောင်နိုင်ပါလိမ့်မယ
်အချိန်နဲ့အချိန်တင်သဘောကွဲလွဲချက်တွေပြည်နေပြီးသားသမ္မတရွေးကောက်ပွဲရလတ်ဘာဖြစ်လာမယ်ဆိုတာဘယ်သူမှတတ်မပြောနိုင်သေးပါဘူးဒီလိုမပြောနိုင်သေးဘူးဆိုတာကပဲလက်ရှိအမေရိကန်နိုင်ငံကြီးမှာတေချာတဲ့အခြေတစ်ခုအဖြစ်ရှိနေဆဲပါခင်ဗျာကျွန်တော်သိချင်ပါလား
ခုဆက်ပြီးကိုဗစ်ရောဂါနဲ့ရင်ဆိုင်နေရခြင်းစိတ်ကျန်းမာရေးအတွက်လိုက်နာလှုပ်ဆောင်တင်တာတွေနဲ့ပတ်သက်ပြီးစိတ်ကျန်းမာရေးအထူးကုဆရာဝန်ကြီးတဦးနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရပါမယ်။ကိုဗစ်ရောဂါကူးစက်ပြန့်နှံ့မှုထိန်းချုပ်နိုင်ဖို့အတွက် Stay at home အိမ်ထဲမှာပဲနေကြရတဲ့အခုလိုကာလမျိုးမှာမိသားစုဝင်ချင်းချင်းကြားစိတ်အကန့်မသင့်ဖြစ်အဆင်မပြေတာမျိုးတွေကိုရှောင်နိုင်ဖို့အတွက်အထူးသတိပြုပြီးညှိညိနိုင်နိုင်နေထိုင်တဲ့လို့စိတ်ကျန်းမာရေးအထူးကုဆရာဝန်ကြီးဒေါက်တာဆိုးမင်းကအကြံပေးပါတယ်။ကိုယ်အတွက်လည်းအကျိုးရှိမိသားစုနဲ့ပတ်ဝန်းကျင်ကိုလည်းမထိခိုက်စေတဲ့နည်းလမ်းမျိုးတွေနဲ့လက်ရှိအချိန်ကာလကိုဖြတ်တန်းဖို့လည်းဒေါက်တာဆိုးမင်းကတိုက်တွန်းပါတယ်ဆက်သွယ်မေးမြန်းချက်အပြည့်အစုံကိုဆက်လက်နားဆင်ပါကျွန်တော်ကြော်သိမ့်ပါခင်ဗျာ ဟုတ်ကဲ့ဒေါက်တာဆိုးမင်း VOA နေနဲ့ဆက်သွယ်မေးမြန်းဝင်ပြည့်ရတဲ့ထူးခဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ပါမင်္ဂလာပါခ
င်ဗျာကျွန်တော်ပထမဆုံးမေးခွန်းတစ်ခုကဒီမြန်မာနိုင်ငံမှာလက်ရှိကိုဗစ်ရောဂါနဲ့ရင်ဆိုင်နေရတဲ့အခြေအနေပေါ့လေအခုဆိုရင်လအတော်ကြာရှိလာပါပြီဆိုတော့ဒီကိုဗစ်ရောဂါဆက်ဖြစ်တဲ့အချိန်ကနေပြီးတော့ဒီကနေ့အချိန်ထိကာလအတွင်းမှာဒီကိုဗစ်ရောဂါကြောင့်တခြားရုပ်ပိုင်းဆိုင်ရာတဲ့စိတ်ပိုင်းဆိုင်ရာထိခိုက်တဲ့ဖြစ်ရမျိုးတွေရှိတယ်လို့ဆရာသိထားပါပြီလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာရှိပါတယ်ဟုတ်ကဲ့
ဘယ်လိုများစိတ်ပိုင်းဆိုင်ရာထိခိုက်တဲ့ဖြစ်ရမျိုးပါလဲဆရာနည်းနည်းလေးရှင်းပြပေးလို့ရမှာ
ဒီတော့ COVID-19 ကကျွန်တော်တို့ဒီမှာလတော်တော်ကြာခဲ့ပြီပေါ့နော်ပထမဦးဆုံးအကြိမ်ဖြစ်တယ်။ဒါထဲမှာကျွန်တော်တို့အတိုင်းအတာတစ်ခုအထိကျွန်တော်ထိ ंछ ုပ်မှုနေကြလာတယ်။ပြီးတော့ဒီဒီကဲ၈လပိုင်းလလယ်လောက်ကနေစပြီးတော့ကျွန်တော်တို့နောက်ထပ်ဒီ COVID line တစ်ခုကျွန်တော်ထပ်ပြီးကြုံရတယ်ပေါ့နော်။အဲ့တော့အခြေအနေအားလုံးပေါ့နော်ဒီ COVID-19 နဲ့ပတ်သက်ခဲ့တဲ့အခြေအနေအားလုံးမှာဒါကျွန်တော်တို့နိုင်ငံတခုရဲ့ပုံပေါ်တကဘာလုံးမှာဒီ COVID-19 ကပ်ရောဂါအနေနဲ့ကြာရောက်ပြီးဆိုလို့ရှိရင်လူတိုင်းလူလူမှာပေါ့နော်အနည်းနဲ့အများတော့ဒီစိတ်ပိုင်းဆိုင်ရာအကျိုးသက်ရောက်မှုတွေရှိကြပါတယ်ဒါကလည်းကျွန်တော်တို့ကပုံမှန်ကြုံတွေ့နေကြမှာဟုတ်တဲ့အနေအားတစ်ခုကိုရင်ဆိုင်လိုက်ရတဲ့အချိန်မှာဖြစ်လာတဲ့ပုံပြန်မှုပေါ့နော်ကျွန်တော်တို့ကတော့ဒါ normal response to abnormal situation လို့အဖို့ရပြောပြပြကြပါ
ဟုတ်ကဲ့
အဲ့လိုမျိုးကြုံတွေ့လာတဲ့အချိန်မှာကျွန်တော်တို့ဘာတွေဖြစ်တတ်တယ်လဲဆိုလို့ရှိရင်ကျွန်တော်တို့ဒီ COVID-19 နဲ့ပတ်သက်ပြီးတော့အဆိုးရိမ်စိတ်တွေဖြစ်ပေါ်တယ်ဒီရောဂါပါလဲဘာဖြစ်မှာလဲနောက်တစ်ခုကဒါနဲ့ပတ်သက်ပြီးတခြားအကျိုးသက်တွေဘာတွေဖြစ်နိုင်ပါလဲပေါ့နော်အဲ့ဒါမျိုးအကုန်လုံးအသေးစိတ်နဲ့အဆိုးရိမ်စိတ်ကြီးဖြစ်နေပြီးရင်တော့ဖြည့်ဆည်းမှုတွေတိုင်းတာတစ်ခုထိဖြစ်လာတတ်တယ်ဒါရီနဲ့ဆက်နွယ်ပြီးတော့ကျွန်တော်နောက်ဆက်တွဲစိတ်ပိုင်းဆိုင်ရာခံစားချက်ဖြစ်လာတယ်ပေါ့နော်ကျွန်တော်တို့
ဟုတ်ကဲ့ခင်ဗျာ
စိတ်ဓာတ်ရေးရာအရထိခိုက်တာတို့စိတ်ဓာတ်ကျလာတယ်ဖြစ်တာမျိုးတခါလေကျလို့ရှိရင်အလူမကျတာမျိုးမကျေနပ်တဲ့စိတ်တခါဒေါသစိတ်ဖြစ်တာမျိုးတွေပေါ့နော်အဲ့ဒါမျိုးတွေအတိုင်းအတာတစ်ခုထိတွေ့ရတတ်ပါတယ်ဒါကဒီလိုမျိုးအနေထားနဲ့ကြုံပြီးဆိုလို့ရှိရင်လူတိုင်းလူလူမှာအတိုင်းအတာတစ်ခုထိရောဒီလိုမျိုးခံစားချက်ဖြစ်ပေါ်တတ်ပါတယ်ခင
်ဗျာဟုတ်ကဲ့ခင်ဗျာဆိုတော့ဒီဟာ COVIDကျောကကြီးအချိန်တည့်ရလုံးနဲ့ပေါ့နော်တည့်ရလုံးနဲ့ပတ်သက်ပြီးတော့စိတ်ပိုင်းဆိုင်ရာဘယ်လိုမျိုးထိခိုက်နိုင်တယ်ဖြစ်စမှုရှိနိုင်တယ်ပေါ့ဆက်ရှင်းပြတော့တာလို့ကျွန်တော်နားလည်ပါတယ်နောက်တစ်ခါကျတော့ကျွန်တော်တို့အခုလက်ရှိအချိန်ကြီးကဟလာပို့ပြီးတော့ပြင်းထန်တဲ့အတွေ့ဟလာအထူးသဖြင့်တော့ရန်ကုန်တိုင်းပေါ့လေရန်ကုန်တိုင်းဒေသကြီးအတွင်းမှာဆိုရင်အိမ်မှာပဲနေကြပါမလူအပ်ဖဲပြင်မထွက်ကြနဲ့အပြင်ထွက်ရင်လည်းပဲဟလာတယောက်ဇီဝဲဖို့ဂျမိုင်းကိစ္စအတွက်နှစ်ယောက်ထုတ်ကိုစတရားဖြင့်ဆိုတော့မိသားစုတွေကအခုဆိုရင်အချိန်တော်တော်များများပေါ့နော်အိမ်ထဲမှာပဲနေကြတာကျွန်တော်လာရန်ကုန်မြို့ရဲ့လူနေမှုအနေထားလူနေမှုစနစ်ကလည်းပဲမိသားစုအများစုကြီးဒီအိမ်ထဲမှာသူ့အခန်းနဲ့သူ့ကိုယ်အခန်းနဲ့ကိုယ်တီးကြားစီနေလို့ရတဲ့အခြေအနေမရှိပဲနဲ့အများအားဖြင့်တော့စုနေကြရတာပါပဲဆရာတနေရာထဲမှာအိမ်ကမ်းမှာတော့လည်းကောင်းဟုတ်လားနောက်ပြီးမြို့ဥကြောင်းမှာတော့လည်းကောင်းတဘောကသမင်းစားကဲလို့တော့တီးကြားမရှိတဲ့အခန်းမျိုးတွေကများပါတယ်ဆိုတော့နေတူဝါလို့တောင်းတောင်းတွေ့တဲ့အချိန်ပူများလာတယ်ဆရာရဲ့အိမ်ထဲမှာပဲနေရတယ်အပြင်ထွက်လို့ကလည်းမရဘူးဒီမိသားစုပဲနေတူဝါအချိန်ကြီးလို့တွေ့နေရတဲ့အခါကျတော့အဲ့ဒီလိုအချိန်မျိုးအောက်မှာရောအဓိကအဖြစ်ဘယ်လိုစိတ်ဖြည့်ဆည်းမှုမျိုးတွေကြုံကြရပါလဲဆရာ
ဒီတော့စိတ်ဖြစ်ကြီးမှုကတော့ကျွန်တော်ခုနကပြောခဲ့တဲ့အမျိုးမျိုးပေါ့နော်ဒါကတော့တယောက်နဲ့တယောက်တော်တော်များများပြောတဲ့ကိစ္စပေါ့နော်ဒီ stay at home ဆိုတာဒီကျွန်တော်တို့ဒီ covid ရောဂါကာကွယ်ရေးအတွက်ကျွန်တော်တို့ဒီသာဝတ္ထားကြီးလုပ်ငန်းရှင်မှာကျွန်တော်အိမ်မှာနေဖို့ဆိုတာတူပါတယ်ပေါ့နော်အဲ့တော့အိမ်မှာနေရတဲ့ရောဂါကာကွယ်တာဖြစ်နိုင်တဲ့အခါဆက်တယ်မှာခုနကပြောခဲ့တယ်ပေါ့နော်ဒီသားစုအချင်းချင်းမှာအဲ့လိုမျိုးတောက်လျှောက်နေရအနေကြလို့ရှိရင်အချင်းချင်းပတ်သက်မှုဖြစ်ရှင်နေဖြစ်လာတတ်ကြတယ်ပေါ့ဒါကကျွန်တော်အမြင်ရပြောလို့ရှိရင်တယောက်ချင်းစီအလိုက်ဒီသားစုတစ်စုချင်းစီအလိုက်လည်းပွာချားနိုင်ကြတော့
ဟုတ်ပါတယ
်အချို့ရတော့ဒီလိုကျွန်တော် personal space ပေါ့နော်တရားနဲ့
ဟုတ်ကဲ့ဟုတ်ဒ
ီလိုပြပြကိုယ်ခံနဲ့ကိုယ်နေတယ်အိမ်မှာကိမ်းမှာကိုယ်သားသမီးအိမ်မှာရှိနေလားမရှိနေလားလည်းမသိဘူ
းဟုတ်တယ
်မိဖုအိမ်မှာရှိနေလားမရှိနေလားလည်းမသိဘူးဒါမျိုးတွေလည်းရှိတတ်တယ်တချို့တွေကကြတော့သိတယ်ဘယ်သူပဲမှဘာလို့နေလဲဆိုတာကိုထိုင်ရမထကြည့်နိုင်တဲ့အနေအထားမျိုးလို့ရှိတယ်အဲ့တော့ personal space ကျင်းတာကျေတာရှိတာမရှိတာပေါ့နော်နောက်တော့သူရဲ့အရင်ကတည်းကသူရဲ့မိသားစုရဲ့အနေအထားပေါ့နော် family dynamic တွေဘယ်လိုရှိတယ်လဲနော်အရင်ကတည်းကသူရဲ့ပြဿနာတွေဘာတွေရှိထားတယ်အဲ့ဒီပုံမှန်လေးမူတည်ပါလိမ့်မယ်အဲ့တော့အရင်ကရွေးထွေးတဲ့မိသားစုဖြစ်တဲ့အလုံးအစအစအရာရာအရှင်းပြတယ်ဆိုလို့ရှိရင်ဒီလိုအနေအထားမှာပို့ပြီးတော့စီစီငုံငုံလည်းဖြစ်လာနိုင်ကြီးရှိတယ်ဒါမှမဟုတ်ရှိရင်အရင်အချိန်တော့အကြောင်းကြောင်းကြောင့်အလုပ်သွားတယ်အကြောင်းသွားတယ်ကျောင်းတော့ဝေးကွာနေရတယ်ဒီအချိန်တိုင်းမှာပြန်ဆုံပြီးတဲ့အတွက်ကြောင့်လေဒီသားစုစီစီလုံးပြန်ဖြစ်ပြီးတော့ပို့ပြီးတော့ကိုဗစ်ဖြစ်ချက်လာတယ်လို့ရှိနိုင်တယ်ဟု
တ်ကဲ
့မှာပဲငကူရဲမှာတိတ်အချိန်မပြီးတက်ကြဘူးပေါ့နော
်ဟုတ်ကဲ့
ဒီတက်ကြတဲ့နေရာမှာဒီလိုမျိုးအနေထားတွေ့တာသုံးတာကြားလာပြီးဆိုလို့ရှိရင်တော့တောင်းတဲ့တယောက်အချိန်မပြီးတဲ့ပြဿနာပို့ပြီးတော့
ကြီးထွားလာတယ်
ထိုးလာနိုင်ကြီးရှိတယ်ငကူရဲကလည်းမိသားစုတွေမှာ conflict တွေရှိတယ်ဆိုလို့ရှိရင်ဒါမျိုးကကျလာနိုင်လေ။ခုနကတော့ကျွန်တော်ပြောခဲ့တယောက်ချင်းစီလိုက်ပေါ့နော်
။ဟုတ်ကဲ့။ဒ
ီလိုရှိနေတယ်။ဘုံရိတ်တွေရှိနေတယ်။အလိုမတရားစိတ်တွေရှိနေတယ်။အဲ့တော့ဒီတယောက်ချင်းစီလိုက်ရှိနေတာတွေကတယောက်နဲ့တယောက်စုံလာလို့ရှိရင်ဒါတွေအချင်းချင်းတွေ့ပြီးလို့ရှိရင်ပြဿနာတက်လာတာမျိုးကြီးရှိတတ်တယ်။အဲ့တော့ရှိတယ်မှလည်းရှိမယ်။ရှိလာလို့ရှိရင်လည်းဒါတွေဒီအိမ်ဝိသားစုအတွက်သူတို့ရောက်ဆက်တွဲပေါင်းသက်ဆက်ဆံရင်းဒါမျိုးတွေမှလည်းပြဿနာတက်လာနိုင်ကြီးရှိပါတယ်အဲ့တော့အဲတိုင်းထာတိစိုးဝါမလဲဆိုတာကတော့ဒီသားစုတစ်စုချင်းစီ
ဆိုင်တော့
အနည်းနဲ့များကွာဆက်ချက်လေးတော့ရှိနိုင်ပါလိမ့်မယ
်ဟုတ်ကဲ့ပါခင်ဗျအ
တိတော့အနေထားတစ်ခုတော့ဖြစ်ပါလ
ားဟုတ်ကဲ့ဆရာမိသားစုစုချင်းစီပေါ်မှာမူတည်ပြီးတော့ဟလာအဲဘယ်အချိန်လောက်ထိအပြင်းထန်ဆိုးသွားမလဲတော့မဟုတ်လေလျှော့သွားအောင်လုပ်မလဲဆိုတော့ဆရာကပြောသလိုပဲမိသားစုတစုချင်းစီကတတိထားပြီးတော့သတိပြုပြီးတော့ဂင်တွေ့သွားရမယ်လို့ကျွန်တော်နားလဲပါတယ်ဆိုတော့ဆရာအနေနဲ့ကြတော့ဒီစိတ်ကျန်းမာရေးဆိုင်ပညာရှင်တွန်းကျင်သူတယောက်အနေနဲ့မိသားစုတွေကိုဘယ်လိုများအကြံပေးချင်ပါလဲဆရာဒီစိတ်ဖိစီးမှုအဲ့လိုစိတ်ဖိစီးမှုအခြေအနေမျိုးလျော့ပါတတ်အောင်မိသားစုတစုချင်းစီအနေနဲ့ဘာဝင်နာလုတ်တင်နေလို့အကြံပေးချင်ပါလဲခင်ဗျာ
အဲတာကတော့အခုမြန်အဲ့စိတ်ဖိစီးမှုနဲ့ပတ်သက်တဲ့ကိစ္စပေါ့နော်အဲ့ဒါကိုချက်ပေါ်ဖြစ်ရအောင်အော်အခုလောလောဆယ်ကျွန်တော်တို့ကဒီတည့်ရထုံးပေါ့နော်အိမ်မှာနေကြရမယ်ဆိုရအောင်ကျွန်တော်တို့ကလက်မခံလို့တော့မကြဘူးပေါ့နော်အခုလက်ရှိကြုံတွေ့နေရတဲ့အနေအထားအရအခုကအခုကျွန်တော်တို့ရင်ဆိုင်တဲ့ covid နဲ့ပတ်သက်တဲ့ဟာတွေကိုကြုံနေရတဲ့အခြေအနေမျိုးကိုလက်ခံနိုင်ဖို့တော့လိုတယ်နောက်တစ်ခုကကိုယ့်ရဲ့မိသားစုလိုက်ပေါ့နော်ဘယ်လိုပြဿနာတွေရှိနေလဲစိတ်ဖိစီးမှုတွေဖြစ်နေတာလားဒီကပြောခဲ့တဲ့အစ်မမကြီးဓာရီဒါကဘာကြောင့်ဖြစ်တယ်လဲအတားမျိုးတွေတယောက်ချင်းစီလိုက်တိထားတင်လေပြီးပုံလုံးလေးဆွေးမှုလို့ရတယ်ဆွေးမှုတင်တော့ပေါ့နော်ပြင်ပေတိုင်းတာဖြီးကြိုက်မှုရှိနေတယ်လေအဲ့လိုမျိုးတွေကျွန်တော်တို့ဖြီးပြီးတော့မှတကယ်တမ်းတယောက်နဲ့တယောက်ပြောနိုင်ဆုံးတာဖြီးရှင်းနိုင်တော့အဆင်ပြေတာပေါ့နော်ဒါပေမဲ့ဒါကလည်းတကယ်တမ်းလောက်ရတာကြတော့ပြောတာထက်ဆန်လောက်ရတာလည်းတော့ပိုတော့ထက်ပါလိမ့်မယ်နော်နောက်တစ်ခုကစိတ်ဖြီးစည်းမှုရှော့တဲ့နီးလန်းတွေတော့ရှိပါတယ်ဒါတွေကတော့အကုန်လုံးလည်းဖြီးပြီးသားတွေပေါ့နော်အဲ့ဒါတော့စိတ်ဖြစ်ခြင်းမျိုးဆောင်ရမယ်ဆိုတော့တယောက်ချင်းစီလိုက်ပေါ့နော်ပုံပုံဒီစိတ်ကို relax ဖြစ်အောင်နေတာလို့နောက်ပြီးတော့ပြီးပါတာရေးကိစ္စလို့ဒီကျင့်ကံလုပ်တာလို့ဟိုကူဝါသနာပါတဲ့အလုပ်လေးအိမ်မှာလုပ်လို့ရတာလေးလုပ်နေတာလို့ပြီးလို့ရှိရင်ကိုယ့်အတွက်မထိကြိုက်ဘူးပတ်ဝန်းကျင်အတွက်လည်းမထိကြိုက်ပဲနဲ့အကျိုးရှိတဲ့လုပ်ငန်းလေးတွေလုပ်ကြတယ်နော်နောက်တော့စာဖတ်မလားကိုယ်လုပ်နေတဲ့အလုပ်တွေလုပ်သွားမှလားနော်ပြီးလို့ရှိရင်အိမ်မှာအကယ်၍အကြောင်းကြောင်းကြောင့်ကျောင်းဝဆိုတာအတင်းပြင်းတခြား social network ပေါ့နော်ကျွန်တော်တို့ဒီအပြင်တခြားကိုယ့်ရဲ့ network နဲ့ဘယ်လိုနည်းနဲ့ပြည့်စုံကြမလဲဒါမျိုးတွေလောက်ဆောင်တင်ပါတယ
်ဟုတ်ကဲ့
ဒီကတော့ဒီလက်တလောစိတ်ညစ်တာအစင်မကြီးတာကိုလက်တလောစိတ်သက်သာရအောင်လုပ်ပစ်ချေရှင်းတဲ့နည်းလမ်းမျိုးတွေပေါ့နော်အဲ့လိုလည်းမလုပ်စီချင်ပါဘူးဒါပါလဲဆိုတော့ဒီအကျက်တူကြီးပြီးသွားပြီးသုံးလာတာပေါ့နော်စသုံးလာတာဒါမျိုးတွေ
ဟုတ်ကဲ့
မလုပ်စီခြင်းပေါ့နော်ဒါကတော့ဒါစိတ်ကြည့်ကြီးနဲ့ပတ်သက်တာဒါကတော့အလုံးစိတ်ကြည်တဲ့ကိစ္စတွေပါနောက်တော့ဒါဆိုအချင်းချင်းတော့နည်းနည်းလေးအချင်းပြေအောင်တော့ဥည်ကြီးတိုင်းတော့နေဖို့ဖြစ်တယ်နောက်တစ်ခုကကိုမိကားစုထဲမှာကျွန်တော်ကိုမိကတစ်ချက်ပြန်ခဲ့တာဒီကိုရဲ့မိကားစုကဘယ်လိုမျိုးမိသားစုလဲပေါ့နော်ဒီကားစုကအမေအဖေမျိုးကမောင်နှမအဖိုးအဖွားအဲ့လိုရှိနေတဲ့တကယ် extended မိသားစုကြီးလားအခုကျင်းနှစ်ယောက်တည်းနေလားလားတော့ပဒမီနဲ့နေရလားအဲ့ပုံမှာလဲအဲ့တယောက်ချင်းစီအလိုက်ဒီနိုင်ငံရဲ့စက်တနာလေးကိုဖြည့်ရှင်းလို့ရတယ်ဟာပေါ့နော်အဲ့ဒါတော့ပြေလို့လေအားလုံးစုစုပြည်ပြည်နဲ့ဖြည့်ရှင်းပြီးတော့ဖြတ်ကျော်မယ်ဆိုလို့ရှိရင်တော့အတိုင်းတာတစ်ခုချီတော့အသင်ပြေနိုင်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ဇာကုပြောသွားတဲ့နိလန်းတွေကအများစုလေဟိုတကယ်တော့တွေးကြည့်ရင်တင့်နိုင်ပါ့မယ်ဆိုတော့ဒါပေမဲ့ဟိုကျွန်တော်ပြောဆိုဆက်ဆံမေးမြန်းကြည့်တဲ့လို့ဆိုရင်လိုက်နာဘူးတော့အတော့ကိုခက်ကြပါတယ်အဲ့လိုမိသားစုတွေဂျားထဲမှာမိသားစုဝင်ချင်းချင်းဂျားထဲမှာနောက်တစ်ခုကဒီတူဝါလို့ပေါ့နော်ဒီယောဂာနဲ့ပတ်သက်တဲ့တဲ့နေရာလဲကြားနေရတယ်ဟာဒီနေရာတော့ပိုများလာပြန်ပြီဟဲ့တိုးတဲ့အကူတဲ့လူကြီးအတွက်ကတခါကဆုံးမသူကြီးအတွက်ကလည်းပိုတိုးလာတဲ့ဒီဒီစိုးရင်ပူပန်စိတ်အတော့ကိုများကြတာတွေ့ရပါတယ်ဆရာဆိုတော့ဒီအလွဲတကူနီးလန်းတွေကိုတောင်မှဟိုစိတ်ဖြစ်မှုယောဘတတစိမ့်မဲ့အလွဲတကူနီးလန်းတွေကိုတောင်မှမလိုက်နာနိုင်တာမျိုးတွေလည်းအတော်များကိုတွေ့နေရပါတယ်ဆရာ
ဟုတ်ကဲ့
အဲ့တော့တခြားပေါ့လေဆရာတခြား activities ပေါ့အိမ်ထဲမှာနေရင်းနဲ့တခြား activities လေးတွေကရောဘယ်လို activities လေးတွေနဲ့ကြိုးစားပြီးတော့လုပ်ကြည့်ကြရင်ကောင်းမယ်လို့ရောအကြံပေးနိုင်ပါလေဆရာ
activities ကတော့ဒါတယောက်ချင်းစီအလိုက်ပေါ့နော်ကျွန်တော်ပြောခဲ့တယ်ပေါ့ဒီသားစုတစ်ခုချင်းဒီလားသူ့ရဲ့အနေအထားဘယ်လိုရှိသလဲဒီသားစုစီစီလုံးလုံးနဲ့ဒီကိဥမာအိမ်မှာအရင်တော့အိမ်လို့ကူမလို့ပြီးခဲ့ဘူးအခုအားတဲ့ခင်ရောက်လို့ရှိရင်အိမ်လို့လေကူလို့ပြီးတော့နည်းနည်းပြီးတော့စီစီလုံးလုံးနေပါလားဘာသာဝင်သားတို့ခုချင်းစီရဲ့အခြေအနေလိုက်ကြည့်လေပေါ့နော်ကျွန်တော်အနေနဲ့ကတော့အဲ့လိုစီစီလုံးလုံးနဲ့ဘာပြဿနာရှိလဲဖြေရှင်းလူရတဲ့နည်းလမ်းတွေရှာမယ်ဖြေရှင်းမယ်ဒီအခက်အခဲကိုအတူတူလက်တွဲကြည့်ရင်ဆိုင်ဖို့လုပ်ကြမယ်ဒါမျိုးလေးတွေ positive ဖက်ကိုသွားတဲ့ဟာမျိုးနဲ့လောက်သွားနိုင်တော့အဆင်ပြေပါလေ daily activity ကျွန်တော်ကလည်းတို့တော့အိမ်မှာကျွန်တော်ကဟိုကတော့အိမ်မှာပန်းမြေလေးတွေကြီးတော့မှာဆိုလို့ရှိရင်ဒီသားစုနေဖို့တော့အခက်အခဲရှိတဲ့အိမ်တွေဆိုဖမ်းမိတာပေါ့အရှင်းမကြည့်ဘူးပေါ့နော်
။အ
ဲ့တော့ဒေးလီရူတင်းဆိုကိုလုံးနေတဲ့အလုပ်လေးကိုယ့်ရဲ့စိတ်ကိုလည်းစိတ်ပြည့်ခြင်းမျိုးရတယ်ဥမာစာဖတ်မယ်။ဘာသာရေးကိစ္စလုပ်မယ်။တရားထိုင်မယ်။အားကစားလုပ်မယ်။နော်အဲ့ဒါမျိုးလေးကိုယ့်အတွက်အထူးရှိမယ်။ပုံဝန်းကျင်ကိုမထိခိုက်ဘူး။ဒီသားစုမထိခိုက်ဘူး။အဲ့ဒါမျိုးလေးနဲ့အချင်းကိုကျွန်တော်တို့ဆက်တမ်းမှုလူပါလိမ့်မယ်
။ဟုတ်ကဲ့။ဒါပြင်ဒီကိုယ့်အိမ်ထဲကလူတင်ဖို့ဘယ်နဲ့ဇာကုနဲ့ပြောသွားတဲ့ထဲမှာလည်းပါပါတယ်။ဒီကိုယ့်ရဲ့လူမှုဒါကိုရှိနေတဲ့လူမှုဆက်ဆံရေးပတ်ဝန်းကျင်ပေါ့နော်ဒီလူမှုဆက်ဆံရေးပတ်ဝန်းကျင်ကိုကျွန်တော်တို့ခုခေတ်ကလည်းဟလာမိပညာတွေလည်းရှိနေတယ်ဆိုတဲ့အခါကျတော့တယောက်နဲ့တယောက်အဆက်အသွယ်မပြတ်ထိတွေ့မှုအပြင်နဲ့ပေါ့နော်ကိုယ့်အိမ်ထဲကလူတွေအပြင်ကိုတခြားတနေရာမှာရှိနေတဲ့မိသားစုဝင်တွေအချင်းတွေဒီလူမျိုးတွေနဲ့ကိုဟလာမလူချင်းမတွေ့ကြဘူးဆိုပြီးတော့အဆက်ဖြတ်ထားတာမဟုတ်ဘဲနဲ့မပြတ်ထိတွေ့မှုရှိပေးနေတာတွေရတယ်လေအရေးကြီးမယ်ထင်ပါတယ်ဆရာနော်
အဲ့ဒါတော့အရေးကြီးတယ်ပေါ့နော် social network ပေါ့ကျွန်တော်တို့ပြောရင်တချို့ရဒီ social distancing ဆိုတဲ့စကားနဲ့ဆက်ပြီးတော့ physical distancing နဲ့ဒီပိုင်းဆိုင်ရာရောက်ဝေးကွာနေကိစ္စမရှိဘူးဒါပေမဲ့ကျွန်တော်တို့ socially psychologically ကျွန်တော်တို့ကလိမိတ်ကတ်ရှိတယ်အဲ့တော့ကိုယ့်အတွက်အဆင်ပြေမဲ့လူပြောလို့ဆိုလို့ကဖြစ်တယ်ကိုယ့်ရရှိသေးတဲ့ network ကိုတော့ဆက်ပြီးတော့ကြည့်စီခြင်းနဲ့တကယ်ချင်းနေနဲ့ပြောမယ်မိသားစုအဝေးရောက်လာမိသားစုနေနဲ့ပြောကြဆိုကြမယ်တို့ဖို့ကံတဲ့ဒီနဲ့ work from home ဆိုရင်တော့မှဆက်သွယ်အချိန်ဆက်လုပ်ပြီးပြောမယ်ဆိုတော့ဒါတွေကသိဖြစ်ပြီးမှုကိုကြောကြတယ်ပေါ့နော
်ဟုတ်ကဲ့
အဲ့ဒါတွေကတော့လုတ်ခုလုံအပ်ပါတယ်အဲ့တော့အပြိုင်ထဲမှာပတ်သက်စာကျွန်တော်ပြောအောင်လုပ်ကြည့်စစ်ဒါက social network လုတ်ပြီးခြင်းချင်းကျွန်တော်တို့က virtual ပေါ့နော်တကယ်မျိုးမဟုတ်တော့ဘူးပေါ့နော်တကယ်တော့ online တွေ့ကြမယ် Facebook ကတွေ့မယ်ကျွန်တော် social network ကိုသုံးပြီးတော့တွေ့ကြမယ်အဲ့တော့အဲ့လိုတွေ့လိုက်တယ် online မှာအချိန်ပေးလိုက်တယ်ပေးလိုက်တာတွေအကုန်လုံးကကိုယ့်အတွက်အကျိုးရှိမယ်ဟိုဘက်ဒီဘက်အကျိုးရှိမယ်ပြေဆုံးရင်းမျိုးတွေ online network ပုံနာမျိုးဖြစ်နေပေါ့နော
်ဟုတ်ကဲ့ဒီ
ကောတစ်ချိန်ကဒါတွေကိုဖြေပြောက်ခြင်းလို့တစ်ချိန်က online ပုံမှာရှိနေပြီးတော့တခြား network ကိုပေါ့နော်ကိုယ်ကမရှိနေဟာကိုယ်ဒုက္ခပေးမဲ့ network ရင်းမျိုးနဲ့စိတ်ဆက်ပြီးသွားပါလို့အဲ့ဒါတော့တတိယအဆုံးဖြစ်နေတယ်နောက်တစ်ခုက online နဲ့ network ပုံနေတဲ့အချိန်မှာခင်ဗျားပြောသူတစ်ချိန်ကချိန်ပြည့်ဒီ covid နဲ့ပတ်သက်နေရပဲကွာလိုက်ပြီး
ကျွန်တော်လည်းအဲ့ဒါပြင်ချင်တာဆရာပြောလိုက်တာတော့ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့အကဲစိတ်ဖြည့်ပြီးမှုပါပဲ။နော်အခုကျွန်တော်တို့အရင်ကစမ်းပိုင်းနဲ့အမှုလားမှုမိတာလားတနေ့ကိုနှစ်ချိန်ထုတ်ပြန်ပေးတယ
်။ဟုတ်ကဲ့
။အခု၈နာရီတစ်ချိန်နဲ့ကျွန်တော်ပြ၈နာရီတစ်ချိန်မှာကျွန်တော်သတင်းကြည့်လိုက်တယ်။ကြံနဲ့ကိုဗစ်နဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုလေ့လာခြင်းလေ့လာလို့ရတယ်။
ဟ ဟုတ်ကဲ့အ
ဲ့လိုလေးလာအချိန်မှာကိုလေးလာလိုက်တဲ့အပြင်ဌာန web page တို့ပါတော့ကတကယ်ယုံကြည်ကိုးစားရတဲ့တည်ငွေလေးတင်တဲ့ web page တို့ပြင်ဌာန်တော့ဖြစ်ဖို့တော့လူပါပေါ့နော်အတင်းအမှားတွေနဲ
့ဟုတ်ကဲ့ဟုတ်ကဲ့
ဒီကိစ္စကိုများမိရတော့ကျွန်တော်တို့ဒါဝင်တော့ရှောင်ဝင်ရှောင်ရမှာဖြစ်တယ်နောက်တော့ covid-19 နဲ့ပတ်သက်ပြီးလေးလာခြင်းလည်းကျမ်းမအောင်ဘယ်လိုနေမလဲဘာတွေလုပ်တယ်လဲအဲ့လိုကောင်းတဲ့ဘက်ကဟာလေးပါလေးလာဖို့တော့လူတယ်အဲ့တော့ network ချိန်တာလဲချိန်ပါတစ်ပိုင်းတည်းမှာပဲအကျိုးမရှိတဲ့အကြောင်းအရာတွေနဲ့ network မှာအချိန်ကုန်တာမျိုးတော့မဖြစ်စေချင်ဘူးတော့ဒါတော့မလုပ်သင့်ပ
ါဟုတ်ကဲ့ဆရာပြောတဲ့အကြံကတိတ်ကောင်းပါတယ်ကျွန်တော်လည်းခုနကဒီတည်င်းကိစ္စဆိုရင်ဆရာကိုကျွန်တော်မေးလို့စဉ်းစားထားတာပါဘာလို့လဲဆိုတော့တည်င်းတွေကလည်းပဲ Facebook ပေါ့အဓိကဖြစ်မှာမြန်မာပြည်က online သုံးနေဆိုတာက Facebook ကိုဆရာရဲ့ကျွန်တော်တို့ဒီစစ်တမ်းကောက်တယ်ဆိုရင်လူတွေက internet သုံးသလားဆိုရင် internet မသုံးဘူးလို့ပြောတယ် Facebook သုံးသလားဆိုရင် Facebook သုံးတယ်လို့ပြော
တ
ော့လေအတိပယ်ကအတိပယ်ကဆရာရဲ့ Facebook ဒီ internet ကလာတာဆိုတော့ဟိုတော့မှကျွန်တော်တို့ရဲ့
ဟု
တ်ကဲ့အသုံးပြုသူတွေဈာထဲမှာခုနပြောတဲ့ digital literacy ကို digital နည်းပညာနဲ့ပတ်သက်တဲ့သိမှုတတ်မှုကအားနည်းနေသေးတာဟုတ်ဆရာဆိုတော့တိတ်ပြီးတော့ဒီလူတွေကိုလှည့်စားဖို့ဟလာတရင်လောက်ကျန်တရင်တွေနဲ့လူတွေဓာတ်ရောက်အောင်လုပ်ဖို့ကတိတ်လွယ်တဲ့အနေအထားမျိုးဖြစ်နေတာဟိုတော့ဘာမဟုတ်တဲ့တရင်ကိုလည်းပဲဟလာဆရာခုနပြောကလေးဘယ်တရင်ဌာနကလာတာလဲနောက်ွယ်ဦးမကြည့်တော့ဘူးသူကတရင်တွေ့လိုက်တာဒီတရင်ကကျုပ်ရဲ့ကြည့်လိုက်ပြီးတော့ဟာဒီတဲ့င်းကိုကောက်ဆက်လိုက်တာမျိုးကကျွန်တော်တို့အသုံးပြုစီကအသုံးပြုပြီးကြားတဲ့အိတ်များတဲ့အခါကျတော့ဒီဒါကအင်မတန်ကိုကျွန်တော်ထင်ပါတယ်ဟာလားဟိုအပြုတ်သဘောဆောင်တာတွေကိုလေးလာဖို့ရယ်ဟာတရင်ဖတ်တဲ့နေရာမှာလည်းပဲဟာတရင်ဆိုးတွေကိုဒီပဲလိုက်ကြည့်နေတာမျိုးမဟုတ်ပဲနဲ့အားလုံးကြည့်ဖို့ဆိုတာတိတ်အေးကြည့်ပါတယ်နော်နော်ဆရာ
ဟုတ်ကဲ့အဲ့တော့ဒီတကယ်အခြေအနေစီဖြစ်တာပေါ့နော်အဲ့ဒါကြတော့လည်းအခုတကယ်ကိုမီဒီယာလုပ်ငန်းတွေလုပ်နေလို့ပေါ့နော်ဒီဘက်ကလည်း media site ကလည်းဒါနဲ့ပတ်သက်လို့တော့ဒီလူတို့ကတော့အများနဲ့လူတို့တော့အတိပေးနေတဲ့လေပေါ့နော
်ဟုတ်ကဲ့
တည်င်းတစ်ခုကိုဖတ်လိုက်တဲ့တည်င်းတစ်ခုကဒါတည်င်းမှန်လားမှန်လားဘယ်လိုစီစစ်တဲ့လဲပေါ့နော
်ဟုတ်ကဲ
့ဥပမာဆိုတော့တည်င်းကတော့တည်င်းကတော့မှန်တယ်ဒါပေမဲ့အဲ့တည်င်းကလွန်ခဲ့တဲ့3နှစ်ကတည်င်းပေါ့နော
်ဟုတ်တယ
်အခုတက်လာတယ်ကျွန်တော်တို့ကအခုဖြစ်နေတဲ့အတိုင်းပဲထင်ပြီးတော့ကျွန်တော်တို့ကထပ်ပြီးဖြန့်လိုက်တာပေါ့အဲ့တော့အဲ့ဒါမျိုးပေါ့နော်ဒီတည်င်းကလူကြီးသိချရတဲ့တည်င်းဌာနကလာတယ်တည်င်းလည်းမှန်တယ်အဲ့မဲ့လုံရတဲ့၃နှစ်လောက်ကလုံရတဲ့၄၅၆လောက်တော့တင်ဖြစ်နေတာမျိုးတွေလည်းရှိရပါတော့
ဟုတ်ကဲ့
ကျွန်တော်အဲ့လိုတကင်းအဆက်လက်မှန်တယ်မှန်တယ်ဘယ်လိုအစီအစဉ်လဲပြီးအဲ့ဒါမျိုးကြီးကြလို့ရှိရင်လည်းဒါပြည်သူလူတို့မီဒီယာ site ကနေပြီးတော့အများအားလူလို့တော့အသိပညာကိုးပွားအောင်လုပ်ပေးတင်ပါတယ်ပေါ့ဒါက
ဟုတ်ကဲ့
မပြီးတာပါ
ဟုတ်ပါတယ်ဆရာကျွန်တော်တို့လည်း
ဒီဘက်လူတွေဗျဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့တည်င်းဌာနတွေကလည်းလှုပ်လဲလှုပ်ကြပါတယ်လှုပ်တော့လဲလှုပ်ကြပါတယ်အချိန်ပြည့်ကြီးတော့မဟုတ်ဘူးဆိုရင်ဥမာတည်င်းအတုအယောင်လှုပ်ကြတဲ့တည်င်းကိုဘယ်လိုစစ်စစ်ကြမလဲဘယ်လိုသိအောင်လှုပ်ကြမလဲပေါ့ဒလန်းမီတလောက်လဲကျွန်တော်တို့ပြောပါတယ်ဆိုတော့ဒီတည်င်းဆရာကြီးကကျွန်တော်ပညာရှင်တယောက်အနေနဲ့ဟိုတိတိကျကျသိချင်တာပေါ့နော်ကျွန်တော်အကြံချင်းသိထားတယ်ဟာဟုတ်မဟုတ်သူတို့ကြံပေးကြတာရှိပါတယ်ဆရာဥမာကိုဗစ်နဲ့ပတ်သက်လက်ရှိကာလဆိုရင်ကိုဗစ်နဲ့ပတ်သက်တဲ့တည်င်းကိုတနည်းဟုတ်တရေကိုနှစ်ကြိမ်ပဲကြည်ပါရဲမနေ့တစ်ကြိမ်ညတစ်ကြိမ်ပဲကြည်ပါရဲဆိုအကြံပေးတယ်အဲ့ဒါကောင်းတဲ့အကြံညာလားဆရာ
အဲဒါကတော့သူကတော့ဟို limit လောက်ရတာပေါ့နော
်ဟုတ်ကဲ့
အဲ့တော့ဟိုပါပေါ့ဒါကျွန်တော်ပြောတာပါတနည်းကိုနှစ်ကြိမ်ပဲကြည်ပါမနေ့တစ်ကြိမ်ညတစ်ကြိမ်ကြည်ပါဆိုပြီးတော့တစ်ကြိမ်ချင်း12နာရီလောက်ကြာနေပြီဆိုတော့အဲ့ဒါကြည့်ပေါ့နော
်ဟုတ်တာ
ဟုတ်ကဲ့နှစ်ကြိမ်ပဲကြည်တယ်တစ်ခါချင်း12နာရီကြာတယ်ဆိုတော့အဲ့ဒါလုံးဘာမှလုပ်ရမှာမရှိတော့ပါ
ဟုတ်ပါဟုတ်ပ
ါအချိန် time frame ကတော့တစ်ယောက်ချင်းစီအလိုက်ပေါ့အဲ့ဒါတော့သတိထားတဲ့အဲ့တော့ဒီမှာရတဲ့အချိန်ပုံနေပြီးတော့ဒီလိုကြည့်ရတဲ့ကြောင့်ပုံတခြားလုပ်ကြရလုံးလုံးမရတော့တခြားအလုံးလုပ်တဲ့အချိန်ကြီးကိုယ်ကကဖဲ့ပြီးလိုက်ရတယ်။ဒီတည်တည်ရဲ့နောက်ဆက်တွဲဉာဏ်လေးကိုခံစားနေရတယ်။ဟိုဒီစိတ်ပိုင်းဆိုင်ရာတည်တနာကြီးချစ်လာပြီ။ဓာရီကိုယ်ကိုထိခိုက်လာပြီ။နော်ကိုယ့်ရဲ့အိတ်တာစားတာအလုံးလုံးတာကြိုးတာဆူတာဒီအဲ့ဒါမျိုးကြီးထိခိုက်လာပြီဆိုတော့ဒါတတိထားမှာပါ။ဟုတ်ကဲ
့ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့။ဆရာနောက်ဆုံးဒီကုန်းချုပ်နေဆရာဒီကျွန်တော်တို့မြန်မာလူလူကိုစိတ်ကျမ်းမာရေးနဲ့ပတ်သက်ပြီးတော့ရေပုံရဆရာအကောင်းဆုံးအကြံပေးချက်တစ်ခုခုများတွေ့ပြပေးပါဆရာ
။ဒီရက်ကဘုရားမြတ်ဆက်တည်အများကြီးကြည့်ပါတော့ဒီအချိန်ကာလမှာဒီနေ့ကကျွန်တော်ပြောခဲ့သလိုပဲဒီစိတ်ပိုင်းဆိုင်ရာဖြစ်ပြီးမှုတွေတိုင်းတာတစ်ခုရှိရှိတယ်။ဒါကိုလက်ခံဖို့ဒီနေ့ဒီနောက်တစ်ခုကဒီလိုပို့ပါရှိတဲ့ဒီစိတ်ပိုင်းဆိုင်ရာဖြစ်ပြီးမှုတွေကကိုယ့်အတွက်ကိုယ့်မိသားစုအတွက်ကိုယ့်အတွက်ကိုယ့်ရဲ့ဒီ social network ပေါ့နော်ကိုယ့်ရဲ့လူမျိုးတိုင်းမှာဘယ်လောက်ရှိဖြည့်တတ်နေဖြည့်နေတယ်လဲဆိုတာကိုအတိထားတဲ့ကံနဲ့ပတ်သက်ပြီးတော့လေဒီမြတ်ကျော်ရဲ့ဒီစိတ်ဖြစ်ပြီးမှုနဲ့ပတ်သက်တော့ဘယ်လိုဖြစ်ရှင်းမလဲဒီလည်းရှိပါတယ်ဒါတွေကိုစူးစမ်းပြီးလုပ်စီကျင်ပါတယ်နောက်တစ်ခုကပို့မှာဒီစိတ်ပိုင်းဆိုင်ရာဖြစ်ခြင်းတွေရှိလာပြီးဖြစ်လို့ရှိရင်ဖွင့်ဟပြောဆိုပါ တိုင်းပြည်မှာတကယ်တည်းအပေါင်းအသင်းတွေနဲ့လည်းအကျဉ်းချုပ်တွေရကြည့်ရပါတယ်ဒီလိုမှမဟုတ်ဘူးပေါ့နော်ကိုယ့်ရဲ့အခြေအနေကကိုယ့်အတွက်ဤသားစုတွေထိတိုက်မှုတွေများလာပြီဆိုလို့ရှိရင်တော့ဒီပြည်ကျမ်းမာရေးနဲ့ပတ်သက်လို့အပြန်အလှန်တွေကိုကျွန်တော်တို့ဒီတရားဝင်ကျွန်တော်တို့ service ပေးနေတဲ့နေရာတွေရှိပါတယ်ဒီလိုရှိရင်ရောတဲ့ဒီအမှန်တရားကြောင့်အတင်းရလဲကျွန်တော်တယ်လီကွန်ဆလ်တေးရှင်းဆိုပြီးတော့ service စပါလိမ့်
မယ်။ဟုတ်ဟုတ်ကဲ့
အဲ့ဒါဒီမှာလေးလေးလို့ရပါတယ်အကျဉ်းများလေးရပါတယ်ဒါလူတယောက်ချင်းစီလိုက်ဦးရဲ့ပြည့်ရလိုက်တော့လူဆောင်နေတာလေးဟွာချားနိုင်ပ
ါဟွာချားနိုင်တော့
ဒါတော့ကျွန်တော်ကြားတဲ့အခြေအနေမှာအကျဉ်
းဟုတ်ကဲ့ပါ
နောက်တစ်ခုကတော့ကျွန်တော်ပြောတင်တာတော့ပေါ့နော်ဒီ covid နဲ့ပတ်သက်လို့ပေါ့အခုအားလုံးကလည်းပြောနေပေါ့နော်ကျွန်တော်အားလုံးလည်းဒီဆန္ဒလည်းပြောနေတယ်အမှန်တကယ်ဘလို့အလို့ရှိရင်အပြင်မထွက်ပါနဲ့အိမ်မှာပဲနေပါ။ဟ
ုတ်
ဟုတ်။ကြက်နှာခေါင်းကြီးစနေတကျတက်ပါလက်ကိုလက်သေးတာလီတက်ပြနဲ့စနေတကျအနည်းဆုံးစက္ကန့်20ပြီးပါတယောက်နဲ့တယောက်ခတ်ခေါက်ကွာနေဖို့ကြိုးစားပါဒီအချက်ဒီချက်ကအရင်ခက်ခဲတဲ့အချက်တော့မဟုတ်ပါဘူးပေါ့နော်။ကြက်နှာခေါင်းကြီးတက်တဲ့ကိစ္စလို့လက်သေးတဲ့ကိစ္စလို့ဘလို့အဲ့အပြင်မထွက်တာလို့ထွက်ရင်လည်းစက်မတိုင်းစီးပွားရေးကနေလိုက်လာဖို့ဒါမျိုးတွေကိုလည်းလုံဆောင်ပြင်ဆင်ကြပါတယ်ဒီလိုလောက်တာကကိုယ့်အတွက်လည်းကောင်းတယ်မိသားစုအတွက်လည်းကောင်းတယ်ကိုယ့်မိသားစုအတွက်ကိုယ့်တော့ကာကွယ်ပြီးသားဖြစ်သွားတယ်နောက်တစ်ခုကအခုကျွန်တော်တို့တနေကုန်ညနေ8နာရီအပြင်းစောင့်စောင့်ပြီးတော့ဒီနေ့ဗန်းလည်းရောက်ထွက်မှလည်းကြည့်နေရတယ်တက္ကနာကြီးကလည်းအဲ့ဒီဟာရော့သွားဖို့တော့လူတို့တယောက်ချင်းကြည့်လိုက်စီစီပေးနိုင်တဲ့ဒီလိုင်းတွေဖြစ်ပါတယ်အခုပြောခဲ့တဲ့၄ချက်ပါ
ဟုတ်ကဲ့ပါဆရာအခုလိုပြောဆိုရှင်းပြပေးတာအထူးပဲကျေးဇူးတင်ပါတယ်ဆရာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီအချိန်ရတဲ့အတိုးတက်ပါတော့ကျွန်တော်ပြောခဲ့တာတွေကလည်းဒီ view web stream ပေါ့နော်နားထောင်ကြမယ် PPT ရဲ့တိုင်းတာတစ်ခုအထိအကျိုးသိစေလိမ့်မယ်လို့လည်းထင်ပါတယ်အခုစက်တဲ့နေနေပြီးတော့ဒီလိုလေးအတွက်ဒီလိုမျိုးလိုအပ်တဲ့အသိဉာဏ်ပညာချင်းဝင်ပေးဖို့ရေလှုပ်ဆောင်ပေးတဲ့ဒီလိုမျိုးလည်းကျွန်တော်ကျေးဇူးတင်ပါတယ်ဆရာ
ကိုဗစ်ရောဂါကာလအတွင်းစိတ်ကျန်းမာရေးဆိုင်ရာသတိပြုလိုက်နာလှုပ်ဆောင်သင့်တာတွေအကြောင်းစိတ်ကျန်းမာရေးအထူးကုဆရာဝန်ကြီးဒေါက်တာဆိုးမင်းနဲ့ဆက်သွယ်မေးမြန်းခဲ့တာပါCOVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအပြင်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်ကာညဒိုင်ယက်လိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်။ VOA စီစဉ်တွေကိုအားပေးနှားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာအခါသမယပါ။ဗီဒီယိုဝေဖွာပြီးကျမ်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
။တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်လို့ပြီးမှာတော့အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်။ကမ္ဘာတဝန်းခန့်မှန်းကြီးလူ၁၀ယောက်မှာတယောက်နှုန်းကိုရိုနာဗိုင်းရပ်စ်ကူးစက်နိုင်ခြေရှိတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကပြောပါတယ်။ WHO ရဲ့ခန့်မှန်းချက်တွေအရကမ္ဘာလူဦးရေရဲ့ဆေးရည်ပိုင်းနှုန်းရောဂါကူးစက်နိုင်တယ်လို့ကမ္ဘာကျန်းမာရေးအဖွဲ့အရေးပေါ်ကျန်းမာရေးအစီအစဉ်ကြီးကဲမိုက်ကယ်ရိုင်ယန်နာတင်းငါနေကပြောပါတယ်။ကမ္ဘာနိုင်ငံအတော်များများကူးစက်မှုနှုန်းကွာပြီမဲ့ရောဂါဆက်ပြီးကူးစက်ပြင်းထန်နိုင်တဲ့အန္တရာယ်ရှိနေသေးတယ်လို့ရိုင်ယန်နာဂျနီဗာမြို့မှာပြုလုပ်တဲ့ WHO အလုံးမှုဆောင်34ဦးပါအစည်းအဝေးမှာပြောပါတယ်။COVID-19 ကူးစက်ခံထားရသူသမ္မတဒေါ်နယ်ထရမ့်ဆေးရုံကနေအင်ဂျီရောကိုပြင်ယောင်လာပြီးတဲ့နောက်မှာသမ္မတနဲ့မိသားစုကိုနိုင်မလက်ဆောင်ကြည့်ကူတာပေးမယ်ဆေးဖွဲ့လေအင်ဂျီရောမှာရောက်ရှိနေပြီဖြစ်ပါတယ်။သမ္မတရဲ့သမားတော်ကြီးဖြစ်တဲ့ဒေါက်တာရှောင်းကွန်လီကလည်းဆေးရုံမှာတောင်းဝင်ယူသလိုအင်ဂျီရောမှာဆက်ပြီးတော့တောင်းဝင်ယူမှာဖြစ်ပါတယ်။အရေးပေါ်ကူတာနိုင်တဲ့အနေအထားကတော့ဆေးရုံတည်ဦးလောင်းပြေဆုံးမှာမဟုတ်ပေမယ့်အင်ဂျီရောဆေးဝင်တဲ့အဖွဲ့က24နာရီတောင်းဝင်ထမ်းဆောင်မှာဖြစ်တယ်လို့ထိတ်တန့်ဆရာဝန်တွေသူနာပြုတွေနဲ့ဖွဲ့စည်းထားတာဖြစ်တယ်လို့လည်းသမရရဲ့တမားတော်ဒေါက်တာရှောင်းကွန်လီကပြောပါတယ်။2020ခုနှစ်အတွက်ယူပါဒေတာနိုဘယ်ဆုရှင်3ဦးကိုဆွီဒင်တော်ဝင်အကယ်ဒမီကနေဒီကနေ့အင်္ဂါနေ့မှာကြေညာလိုက်ပါတယ်။ဗြိတိန်သိပ္ပံပညာရှင် Roger Penrose ကအယ်ဘတ်အိုင်စတိုင်းရဲ့နိုင်ရှင်မှု theory ပေါ်မှာအခြေခံပြီးသင်္ချာနည်းနဲ့အာဂါတာတွင်းနဲ့ကြီးရရှိကြောင်းသက်သေပြန့်နိုင်တယ်လို့အခုလိုနိုဘယ်ဆုချီးမြှင့်ခံရတာပါ။သူကဒီနေ့ယူပါဒေရာနိုဘယ်ဆုချီးမြှင့်ငွေတစ်ဝက်ကိုရရှိမှာဖြစ်ပါတယ်။ကျန်တဲ့နိုဘယ်ဆုရဲ့တစ်ဝက်ကိုတော့ဂျမန်လူမျိုး Reinhard Genzel နဲ့ American ကအန်ဒရီယာ Genzel ကရရှိပါတယ်။သူတို့နှစ်ဦးက Galaxy အလင်းတန်းဗဟုချက်မှရှိတဲ့ကြီးမားကျယ်ပြန့်လို့နဲ့တွင်းနဲ့ကြီးတစ်ခုကိုရှာဖွေတွေ့ရှိခဲ့ကြတာဖြစ်ပါတယ်ရှင်။တို့ရရှိများရှင်အင်္ဂါနေ့ညပိုင်းအတွက် VUE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VUE ကိုအပိနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တို့ရရှိများနေ့တကွာမြန်မာနိုင်ငံလူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမညကိုဆုတောင်းပါ
This program has come to you from the Voice of America, Washington.